to the Voice of America in Burmese.
Mingla nya cha ma to ta shin na shin. American Bureau of Census of Washington DC ga ne VOA Myanmar Line season 2020 khu ne May 26 ya in ga ne nya ba season ni go Myanmar Sanaw Chain ya 920 na chi line to meter 1925 30 ne line la meter 190 ga ne thau lo pin na ba shin.မနက်ကပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါ ဘရာဇီးလ်နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မဲ့အစီအစဉ်ကိုတတ်မှတ်ချိန်တန်နဲ့ရဆော့ပြီးတော့ဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးဆောင်ရွက်တဲ့အနေနဲ့ဇန်နဝါရီလမှာစတင်အသက်ဝင်မဲ့ဒီအစီအစဉ်ကိုခုလိုစောပြီးတတ်မှတ်လိုက်ရတဲ့အကြောင်းရင်းကိုတော့သမရအိမ်ဖြူရောကမပြောပါဘူးဒီကနေ့စတင်အသက်ဝင်တဲ့ပြည်ဝင်ခွင့်ကတ်သတ်ချက်ထဲမှာတော့ဘရာဇီးလ်နိုင်ငံကိုပြည်ခဲ့တဲ့ဆယ်လရက်အတွင်းရောက်ခဲ့တဲ့နိုင်ငံခြားခီးသွားတွေလည်းပါဝင်ပါတယ်COVID-19 ရောဂါရှိသူတွေအနေနဲ့ဆယ်လရက်အတွင်းရောဂါလက္ခဏာမပြဘဲကူးစက်ပြန့်နှံ့စေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားတာပါ။ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရဘရာဇီးနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာ COVID-19 လူနာအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။အဲ့ဒီလိုအလားတူကနတ်ချက်မျိုးတွေကိုတော့တရုတ်၊ဗြိတိန်၊ Iran, Ireland နဲ့ Europa ရှန်ဂန် area ထက်က26နိုင်ငံခီးသွားတွေကိုလည်းချမှတ်ခဲ့ပူပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြာဆင်းလာတဲ့နိုင်ငံတွေမှာကန့်သတ်ချက်တွေအစောတလေဖြေလျှော့ပေးလိုက်ရင်ဒုတိယကျော်ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
We cannot make assumptions that just because the disease is on the way down now that it's on
ပိုကူးစက်မှုတွေကြာဆင်းလာတာကြောင့်ဒီလိုဆက်တိုက်ကြာဆင်းသွားနိုင်တယ်လို့ယူဆထားလို့မဖြစ်ပါဘူးအခုလက်ရှိကာလမှာဒုတိယအကျော့ပိုကူးစက်မှုပြန်မြင့်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာမိုက်ရိုင်ယန်ကတနင်္လာနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားတော်တာပါCOVID-19 ကာယရောဂါပထမလှိုင်းကိုသကဘာလုံးရင်ဆိုင်နေရစေဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူးစက်မှုကြာဆင်းသွားပေမဲ့အမေရိကတိုင်းအလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များများမှာပိုကူးစက်မှုတွေလက်တလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးသွားပါတယ်ဥရောပနဲ့အမေရိကတိုင်းနိုင်ငံတွေမှာပိုကူးစက်မှုတွေဒုတိယအကျော်ဖြစ်မလာအောင်လူစုလူဝေးရှောင်မြည်လူခွဲနေဖို့ညွှန်ကြားချက်တွေခြေရာခံစောင့်ကြည့်တဲ့လုပ်ငန်းတွေပိုးစစ်ဆေးမှုတွေဆက်လက်ချမှတ်ဆောင်ရွက်တော့ဖို့လဲဒေါက်တာရိုင်ယန်ကတိုက်တွန်းသွားပါတယ်ကာယယောဂါနဲ့အလူလဲခံထားတဲ့ဥရောပတိုင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကာယယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ပိုကူးစက်မှုထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်။ COVID-19 လူနာကုသပေးနေရတဲ့မက္ကဆီကိုကျန်းမာရေးဝန်ထမ်းတွေကသူတို့အတွက်အရေးသွေးကောင်းတဲ့တကူရေးတုံးကျန်းမာရေးဝတ်စုံ PPE တွေကိုတော့ထောက်ပံ့ပေးဖို့လမ်းမထွက်တောင်းဆိုဆန္ဒပြကြပါတယ်။အစိုးရတာဝန်ရှိသူတွေပေးအပ်လာတဲ့ PPE ဖို့ဆောင်တွေအရှိသွေးညှပ်လို့တဲ့အတွက်သူတို့ရဲ့ကျန်းမာရေးအတွက်စိတ်မချရဘူးလို့မြို့တော်မက္ကဆီကိုစီးတီးကလမ်းတွေကိုဒီကနေ့ပိတ်ဆို့ဆန္ဒပြခဲ့ကြတဲ့ဒါဇင်နဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။သူနာပြည်သူကလည်းသူရဲ့လုပ်ဖော်ကိုင်တဲ့အတော်များများကိုရိုနာဗိုင်းရပ်စ်ပိုကူးခံရပြီးသေဆုံးနေရတာတောင်ကျန်းမာရေးဝန်ထမ်းတွေကို N95 နှာခေါင်းဆီတွေနဲ့ PPE ဖို့ဆောင်တွေကိုအချိန်ချင်းပြန်သုံးခိုင်းနေတယ်လို့ပြောပါတယ်။တကယ်ထိရောက်မှုရှိတဲ့ PPE ဝတ်စုံမျိုးကိုကျန်းမာရေးဝန်ထမ်းတွေလိုလားနေတာဖြစ်ပြီးသူတို့ရဲ့လိုအပ်ချက်တွေကိုလည်းတာဝန်ရှိသူတွေကြားသိချင်နေတာပါမက္ကဆီကိုကျန်းမာရေးဝန်ထမ်းတွေအနေနဲ့ COVID-19 လူနာတွေကြောင့်အလုပ်ပိုလုပ်နေရတယ်လို့ကြောင်းပြလာတဲ့တက္ကသိုလ်ဘွဲ့ရတွေကိုလည်းဆက်ပြီးသိချင်ပေးနေရတဲ့အပေါ်မှာလည်းမကြေမနပ်ဖြစ်နေကြတာပါတရုတ်ပြည်မှာကြီးမှာအစိုးရတင်ပြထားတဲ့လုံခြုံရေးဥပဒေမူကြမ်းသစ်ဟာဟောင်ကောင်ရဲ့အခြေခံလှုပ်လှခွင့်ကိုထိခိုက်မှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောလိုက်ပါတယ်ကြည့်ခဲ့တဲ့သတင်းဘက်ကကျင်းပတဲ့တရုတ်ပြည်သူလွှတ်တော်မှာတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းမှာတော့နိုင်ငံတော်လုံခြုံရေးကိုချင်းချောင်းနိုင်တဲ့ခွဲထွက်ရေးနဲ့အဖြစ်အမောင်လှုံ့ဆော်မှုတွေအကြမ်းမဲ့လုပ်ရတွေကိုကာကွယ်နိုင်လိမ့်မယ်လို့ဖော်ပြထားပါတယ်။လုံခြုံရေးဥပဒေပါပြဋ္ဌာန်းချက်အရဟောင်ကောင်မှာတရုတ်ပြည်မှကြီးရဲ့ထောင်လိုင်းရေးဌာနခွဲထွက်ကိုလည်းဖွင့်လှစ်ခွင့်ရမှာဖြစ်ပါတယ်။ဗြိတိန်လက်အောက်ကနေတရုတ်နိုင်ငံကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့တဲ့အချိန်ကစပြီးတော့တနင်္ဂနွေစနစ်နှစ်ခုမှုနဲ့တစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အခြေခံလွတ်လပ်ခွင့်ဟာဒီလုံခြုံရေးဥပဒေမူကြမ်းကြောင့်အဆုံးသတ်သွားနိုင်တယ်ဆိုပြီးစီပိုင်အုပ်ချုပ်ရေးနဲ့အနောက်နိုင်ငံတွေကကြေကြေပြန့်ပြစ်တင်ဝေဖန်ထားတာပါ။အုပ်ချုပ်ရေးမှူးကယ်ရီလမ်ကလည်းအဲ့ဒီလိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစပြီးဟောင်ကောင်ရဲ့လွတ်လပ်စွာပြောင်းဆိုခွင့်လွတ်လပ်စွာစိုးဝေးဆန္ဒပြခွင့်အပေါ်ထိခိုက်လေမလားဆိုပြီးစိုးရင်ခဲကြပေမဲ့အဲ့ဒီစံတန်ဖိုးတွေကိုဆက်ပြီးတော့ထိန်းသိမ်းနိုင်ခဲ့တယ်ဆိုတာအကြိမ်ကြိမ်ပြသခဲ့ပါတယ်လို့လည်းသတင်းထောက်တွေကိုအင်္ဂါနေ့မှာပြောဆိုခဲ့ပါတယ
်ဒီရီမရီစံတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဆိုင်းလိုမီတာ31 kHz 9833ညာဆိုင်းလိုမီတာ32 kHz 9383ညာဆိုင်းလိုမီတာ58 kHz 9885တို့ဖြင့်စနစ်တင်းတွေမှာဆိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မများတစ်ဆင့်အောင်ပါတရင်းနေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တက်ပွဲကြီးဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မီလာ16ရက်နေ့ကချေးရွာတရွာမီးရှို့ဖြစ်စည်းခံရပြီးအိမ်နေရာလောက်မီးလောင်ဖြစ်စည်းခဲ့တဲ့ကိစ္စကိုဗလိုက်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးဆောင်ကြည့်ရေးဖွဲ့ HRW ကတောင်းဆိုပါတယ်ဂျူဒူကရိုက်ယူထားတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ကလက်ကကြေးရွာမှာအင်ဂျင်နီယာဝန်ကျင်မိလောင်ခဲ့တာကိုတွေ့ရှိရတာဖြစ်တယ်လို့ HRW ဖွဲ့ရဲ့မေလ26ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ကကြေးရွာမီးရှို့ခံရတဲ့အချိန်တွင်မေလ26ရက်နေ့နေ့လယ်2နာရီကညနေ9နာရီလောက်အတွင်းမှာစစ်တပ်ကအဲဒီရွာနာမှာလှုပ်ရှားနေခဲ့ကြောင်းနဲ့စစ်တပ်ရွာထဲဝင်သွားအပြီးပြစ်ခတ်တံတွေရှင်းရပြီးတဲ့နောက်မိခိုးတွေထွက်ပေါ်လာတယ်လို့ drone ရဲ့နှစင်းလေးတွေ့ရတယ်လို့မျက်မြင်တွေကိုကိုးကားပြီးတော့ HRW ကပြောပါတယ်။တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းကြီးကတော့ပြည်သူလူထုကြားမှာတမရော်ကိုအထင်လွဲမှောက်အောင်လက်ကရွာကိုအေးအေးလက်နဲ့ကိုင်အဖွဲ့ကတမင်မိရှုခဲ့တာဖြစ်တယ်လို့ VOA ကပြောထားပါတယ်။2019ခုနှစ်ဇန်နဝါရီလကစပြီးတမရော်နဲ့ရခိုင်လက်နဲ့ကိုင်အဖွဲ့အေးအေးတို့အကြားတိုက်ပွဲကြောင့်ရဲသားတွေထိခိုက်သေးဆုံးကြရတယ်လို့အင်ဂျီရွာကြီးတွေလည်းဖြစ်စီခံခဲ့ရတာပါရခိုင်မြောက်ပိုင်းမှာကြေးရွာတွေမိရှုခံခဲ့ရတဲ့ဖြစ်ရမျိုးပေါ်လာတိုင်းတက်မရော်နဲ့အီအီလက်နဲ့ကိုင်အဖွဲ့ကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုလေးရှိပါတယ်ရှင်ကာယောကကြောင့်ပြပနိုင်ငံတွေကနေအလုလမဲ့ဖြစ်ပြီးပြင်လာသူ 2,400 လောက်ကိုစောင့်ကြည့်ကာလအပြီးသူနေရအသီးသီးကိုပြန်ပို့ပေးနေရဖြစ်တဲ့အတွက်ယောဂကုဆတ်မှာဆိုရင်စင်းနဲ့လက်မခံခြင်းဆန္ဒမျိုးကိုမလုပ်ကြဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသက်ဆိုင်ရာဒေသတာဝန်ရှိသူတွေကိုသတိပေးထားပါတယ်။ဒီအလုသမားတွေကဖိလစ်ပိုင်ကိုပြီးခဲ့တဲ့လပိုင်းတွေကပြန်ရောက်လာကြတာပါ။သူတို့ကိုမြို့တော်မနီလာကစီးယုံဟိုတယ်ရီနဲ့တီချောက်ပွဲစောင့်ကြည့်တက်မှတ်ထားတဲ့နေရာတွေမှာတရင်နှစ်ပတ်ကြာစောင့်ကြည့်ခဲ့ရပါ။တချို့လဲဗိုင်းရပ်စ်ပိုးရှိမရှိအဖြေကိုတရင်အပတ်အတော်ကြာစောင့်ခဲ့ရပြီးတော့ဗိုင်းရပ်စ်ပိုးမတွေ့ဘူးအလုံးကိုတော့နေရာပြန်ခွင့်ပြုပါရစ်။အင်ဒိုနီးရှားမှာတော့လူတွေကိုနှာခေါင်းစည်းတက်ဖို့နဲ့တယောက်နဲ့တယောက်ခတ်ခွာခွာနေဖို့တားမြစ်ချက်တွေကိုမလိုက်နိုင်ကြတဲ့အတွက်စစ်တပ်နဲ့လုံခြုံရေးအင်အားရာထောင်ချီချထားပြီးတော့စောင့်ကြည့်ဖို့ဒီကနေ့အမိန့်ထုတ်လိုက်ပါရစ်။နိုင်ငံရေးယောဂပိုးကူးဆက်သူ 2,300 ကျော်နဲ့တိတ်ဆုံးသူ 1,390 ကျော်ရှိနေပြီးမြဲတားမြစ်ထားတဲ့စည်းကမ်းတွေကိုလူတွေကမလိုက်နိုင်ကြတာပါ။အိန္ဒိယမှာတည်အတွင်းယောဂကုသမှုနှုံမြင့်တက်နေတာ9ရက်ဆက်တိုက်ရှိနေပါတယ်။ယောဂကုသသူစုစုပေါင်းက 3,500 ကျော်နဲ့တည်ဆုံးသူ 6,500 ကျော်ရှိပါတယ်။ကုသမှုအတော်များများကမဟာရာစထရာနဲ့ဂူဂျာရတ်ပြည်နယ်တွေမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့9နာရီထုတ်ပြန်ထားတဲ့စီးရင်တွေအရကိုဗစ် -19 ရောဂါကူးစက်ခံထားရသူ203ယောက်ရှိပါတယ်။ဆေးကုသမှုခံယူပြီးယောဂါပိုးကင်းစင်လာသူ123ယောက်နဲ့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။American ဇီဝနည်းပညာကုမ္ပဏီ Novavax ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးဒီနှစ်ထဲထုတ်လုပ်နိုင်မှုကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆီးတစ်မျိုးကိုဩစတြေးလျနိုင်ငံမှာလူတွေနဲ့စတင်စမ်းသပ်နေပြီဖြစ်ပါတယ်။ကာကွယ်ဆီးစမ်းသပ်မှုပထမအဆင့်အနေနဲ့မိမိဆန္ဒအလျောက်ကာကွယ်ဆီးစမ်းသပ်ခံသူ132ဦးကိုထိုးပေးမှာဖြစ်ပြီးကာကွယ်ဆီးရဲ့ထိရောက်မှုနဲ့လူတွေမှာအန္တရာယ်ရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။အလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးအမျိုးပေါင်းတဒါဇင်လောက်ကို Novavax ကကနဦးစမ်းသပ်မှုတွေစတင်လှုပ်ဆောင်နေတာဖြစ်ပါတယ်။လက်တလုံးဩစတြေးလျနိုင်ငံမှာလုပ်နေတဲ့ကာကွယ်ဆီးစမ်းသပ်မှုရလဒ်တွေကိုဇူလိုင်လထဲမှာတည်ရမှာဖြစ်ပြီးအောင်မြင်မယ်လို့ခန့်မှန်းထားတဲ့အတွက်အဲဒီကာကွယ်ထိုးစည်းတွေကိုတိုးမြင့်ထုတ်လုပ်နေတယ်လို့လည်း American ဇီဝနည်းပညာကုမ္ပဏီ Novavax ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သက်ထားတာကိုနိုင်ငံအတော်များများဖြေလျှော့ပေးနေချိန်မှာအာရှတလွှာအဓိကအစုရှယ်ယာဈေးကွက်မှာဒီကနေ့အတက်ပြခဲ့တာတွေ့ရပါတယ်။ဒီကနေ့နောက်ပိုင်းမှာဂျပန် Nikkei ညွန်ကိန်းက 2.500 ခန်းလုံး၊ဟောင်ကောင် Benchmark ညွန်ကိန်းက 2.100 ခန်းလုံးမြင့်တက်ခဲ့ရပါ။ Sydney S&P ESX ညွန်ကိန်းက 2.900 ခန်းလုံး၊ Shanghai ညွန်ကိန်းက 3.800 ခန်းလုံး၊ Korea KOSPI က 1.600 ခန်းလုံးနဲ့ Taiwan TSEC က 1.100 ခန်းလုံးအသီးသီးမြင့်တက်ခဲ့ပါတယ်။အလားတူပဲ American ယင်းနယ်စင်းတစ်စီးကို 34.49 ဒေါ်လာနဲ့ 3.900 ခန်းလုံးတက်ခဲ့ပြီးနိုင်ငံတကာစံတက်မှတ်ထားတဲ့ Brent ယင်းနယ်စင်းစီးကတစ်စီးကိုဒေါ်လာ 36.30 နဲ့ 3.300 ခန်းလုံးဈေးတက်ခဲ့ပါတယ်။ကြာဆုံးစစ်တီတွေကိုအောက်မေးပွဲနေ့ Memorial Day ရုံးပိတ်ရက်အပြီးပြန်ဖွင့်မဲ့ American အစုရှယ်ယာကျူရောင်းကျူဝဲဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq အညွန်ကိန်းတွေ200ခန်းလုံးကျော်အတက်ပြနေတာဖြစ်ပါရဲ့ရှင်။အင်္ဂ ငါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
COVID-19 ရောဂါကြောင့်လူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ကောစီးပွားရေးမူဝါဒပြုရင်ပြောင်းလဲနိုင်ဖို့အတွက်ပါဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကနေဂျပန်ယန်30ဘီလီယံချင်းယူနိုင်ရေးနဲ့ပတ်သက်လို့လွှတ်တော်မှာအပြန်အလှန်ဆွေးနွေးကြတာကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့မေလ26ရက်နေ့ကပြုလုပ်တဲ့ပြောင်းစုလွှတ်တော်မှာတော့ချင်းငွေတွေချင်းယူနိုင်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်အများစုကထောက်ခံဆွေးနွေးကြကြပါတယ်။အပြည်သက်ဆုံးဖြတ်ချက်တော်မချရသေးပါဘူး။စင်ွေရယူတာဟာ COVID-19 ကြောင့်နိုင်ငံတော်နဲ့ပြည်သူတွေအတွက်ကျန်းမာရေးလူမှုရေးစီးပွားရေးဆိုင်ရာထိခိုက်မှုတွေအနည်းဆုံးဖြစ်အောင်လေစီးပွားရေးခွင့်ပြုတိုးတက်မှုတွေကိုအမြန်ဆုံးပြန်လည်ရရှိနိုင်ဖို့ဖြစ်တယ်လို့အစိုးရဘက်ကတော့လွှတ်တော်ကိုတင်ပြထားပါတယ်။ COVID-19 ရောဂါကြောင့်ချင်းွေတွေရယူတာမှာလူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ပေါ့စီးပွားရေးမူဝါဒပြုပြင်ပြောင်းလဲနိုင်ဖို့အတွက်ပါပါဝင်နာမှုဒီလိုအချိန်မှာခြေသိမ့်မပေါ်တဲ့ဝန်ကြီးဌာနတွေကိုပြုရင်ပြောင်းလဲဖို့လိုအပ်တယ်လို့တိုက်တွန်းလာသူကတော့ဘကိုးတိုင်းပြည်သားကြီးမဲဆန္ဒနဲ့တုံးကဒေါ်ရွှေရွှေစိန်လက်ပါ
လူမျိုးအဆက်ဆက်နဲ့စမ်းစစ်တစ်ခုခုဆုံးဖြတ်တော့မယ်မူဝါဒတွေချမှတ်တော့မယ်ဆိုရင်တိချာချာစမ်းစစ်တဲ့လုပ်ငန်းအားနည်းပါအဲ့အတွက်လည်းစမ်းဆောင်ရေးအားနည်းမှုတွေရှိပါတယ်စမောင်းနိုင်ငံမြန်မာနိုင်ငံဟာစကြည့်အထူးသဖြင့်တည်င်းအချက်လက်ကောက်ယူမှုမှာတိကျမှုမှာအားနည်းတဲ့အတွက်ဒီလိုမျိုးမူဝါဒတွေချမှတ်တဲ့အခါမှာမှန်ကန်တိကျတဲ့အချက်တွေကောက်ယူဦးစားပေးရမှာဖြစ်ပါအကြံပြုချင်တာကတော့စမောင်းနိုင်ငံမှာအခုလိုပြောင်းလဲကာလာချင်းဝင်တဲ့ကိစ္စမှာအရေးကြီးတဲ့ဝန်ကြီးဌာနတွေဖြစ်တဲ့စီးပွားကူတန်းဝန်ကြီးဌာန၊အရာဆက်ပြေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ဝန်ကြီးဌာနတို့ရဲ့ institutional reform အဖွဲ့အစည်းတွေရဲ့ပြင်ပြောင်းလဲမှုကိုပိုပြီးအချိန်နဲ့လိုက်လုံးကြီးတစ်ချက်အောင်ပြောင်းလဲဖို့အကြံပြုတိုက်တွန်းလိုပါတယ်
ကမ္ဘောဒါးလွှတ်တော်ကလည်းဘုံမှုဇော်ဝင်းနိုင်ကတော့ချင်းွေတွေတုံးဆွဲမှုပိုင်းမှာတာဝန်ယူမှုတာဝန်ခံမှုကိုမမေ့ဘူးနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့အဓိကထားလှုပ်ဆောင်ပေးဖို့တိုက်တွန်းသွားပါတယ်
။ဒါကြောင့်ချင်းွေတွေကိုတုံးဆွဲတဲ့တာဝန်ရှိသူတွေအနေနဲ့ရာနှုန်းပြည်တာဝန်ယူတုံးဆွဲရမှာဖြစ်ပါတယ်။အလွယ်သုံးစားလုပ်တဲ့လူအဂတိလိုက်စားသူတို့ကိုထိထိရောက်ရောက်အေးအေးယူဖို့လိုအပ်မှာလည်းဖြစ်ပါတယ်။ဒါမှသာလျှင်တာဝန်ယူတာဝန်ခံမှုကိုပြည်သူတစ်ရက်လုံးနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။ဒါကုချင်းွေကလည်းချေဥဒနဲ့ချင်းွေဖြစ်ပါတယ်။စောင့်ကြည့်မဲ့ monitoring team တွေလည်းမှန်ကန်တဲ့ monitoring ဖြစ်စေလိုပါတယ်။ဒါကု COVID-19 ကြောင့်စီးပွားရေးထိခိုက်မှုဟာတစ်ကမ္ဘာလုံးကအစိုးရများအလုံးကြုံတွေ့နေရတဲ့စီမံခန့်ခွဲမှုဆိုင်ရာအရေးချင်းစစ်ဆေးမှုပဲဖြစ်ပါတယ်။စီမံခန့်ခွဲသူတွေရဲ့စီမံခန့်ခွဲမှုကောင်းမွန်ရင် COVID-19 ဟာနိုင်ငံခုမျိုးတိုးတက်ဖို့အတွက်အခွင့်အလမ်းတစ်ခုဖြစ်အသုံးချနိုင်မယ်ဆိုရက် CRB ရဲ့ကြီးညာချက်အပေါ်ကိုစိုးစိုးပြီးစီမံခန့်ခွဲမှုညှန့်ပြင်ရင်တော့နိုင်ငံကစီးပွားရေးနှဝိုင်းအတွင်းပုံနဲ့ဆိုင်စွာနဲ့သွားနိုင်ပါကြောင်းသတိပေးဆွေးနွေးရင်းနေကုန်ချုပ်ပါလေ
COVID-19 ရောဂါကြောင့်နိုင်ငံရဲ့ဘတ်ဂျက်လုံးဝကခရိုင်နှစ်တွေထက်ပိုမိုမြင့်တက်လာတဲ့အတွက်ပေါ့ COVID ကာလအလွန်မှာထိခိုက်လာမဲ့စီးပွားရေးကျန်းမာရေးနဲ့လူမှုရေးပိုင်းတွေပြန်လည်ကုစားနိုင်ဖို့နိုင်ငံတကာအဖွဲ့တွေဖြစ်တဲ့ IMF နဲ့ JICA တို့ထံကနေချင်းငွေတွေရယူဖို့ပြင်ဆင်ဆောင်ရွက်နေရတာပါချင်းငွေတွေရယူရတဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတော့
ဟုတ်လားဘောကုတကယ်ဆန္ဒရေးရှင်ပုံမှန်တော့ဖြစ်ပြီးရှိတယ်တိုင်းပြည်ကတက်နိုင်လားမတက်နိုင်လားတာချက်နောက်တစ်ချက်ကဒီချိုးရဲ့ပြည်တော်မှုပေါ့နော်ဒီချိုးရဲ့ကြိုက်ကြိုက်ရဲ့ပြဝိုက်ပြီးတော့နော်အားနဲ့ဖြစ်ပြီးဟာဘယ်လောက်ဒီလူတွေယူထားတယ်လဲဒီပြည်ချောကစစ်စစ်တစ်ဆက်ထားရမျိုးဖြစ်ဖို့လိုတာပေါ့နောက်တစ်ခုကတော့ဒီချိုးကိုလည်းလည်းနည်းနည်းပြန်ပြီးတော့ပြည့်စက်နိုင်မှုပေါ့နော်ဟုတ်ကဲ့လားတို့ဘာလို့ဒီအပြင်မှာတော့ဟိုဒါနဲ့တက်ကြပြီးတော့တွက်ချက်ချိန်ဆပါလိမ့်ရှိတာပေါ့နော်အဲတော့အဲ့ဒီစနစ်ကြီးကတက်ချက်ချိန်ဆထားပြီးတော့ဆရာကဖြစ်တော်လေးများမျိုးမှာရောအများကြီးများလေးအောင်ရောပုံလုံးလေးလေးပေါ့ဝင်းသားတင်သားဒီတော်ဘူးလေးလို့ပါပေါ့
နိုင်ငံရဲ့ဘတ်ဂျက်လုံးဝဖြည့်ဆည်းနိုင်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMFC ကနေအမေရိကန်ဒေါ်လာတန်း80ချေဖို့နဲ့ကိုဗစ်ကာလအတွင်းတော့ကူဆက်မှုအလင်းအမြန်ကာကွယ်နိုင်ရေးအတွက်ကမ္ဘာ့ဘဏ်ကနေအမေရိကန်ဒေါ်လာတန်း50ချင်းယူဖို့လိုကိုလွှတ်တော်ဘက်ကအတည်ပြုထားပြီးဖြစ်ပါရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရှင်
။ COVID-19 အရေးပေါ်ကာလအတွင်းရန်ကုန်တိုင်းအစိုးရရဲ့မေလ24ရက်နေ့လောက်တဲ့ဘာသာရေးအခမ်းအနားတစ်ခုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနိုင်ငံရေးအသံဝိုင်းတွေကြားဝေဖန်ပြောဆိုနေထားတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါရှင်ဥပကုတ္တမထေရဖောင်တော်ရေချပူဇော်ပွဲအခမ်းအနားတစ်ခုကိုဘုဒ္ဓထောင်စိတ်ကမ်းမှာမေလ24ရက်နေ့ကရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးကျင်းပခဲ့တာဟာ COVID-19 ကပ်ရောဂါကာကွယ်တားဆီးရေးအတွက်ချမှတ်ထားတဲ့ဥပဒေစည်းမျဉ်းတွေနဲ့မညီဘူးလို့ထောက်ပြဝေဖန်နေကြတာပါ လက်ရှိအဖြစ်တိုင်းငံလုံးအတွက်ထုတ်ထားတဲ့ကန့်သတ်မိန့်တွေကိုမေလ30ရက်နေ့အထိတက်တန်းတိုးထားသလိုဒီသံတမန်အစိုးရတွေကတိကျထပ်ထုတ်တဲ့အမိန့်တွေကလည်းအကန့်အသတ်မရှိတည်ဆဲဖြစ်ပါတယ်။အထူးသဖြင့်လူစုလူဝေးနဲ့အခမ်းအနားတွေလှုပ်ရှားမှုတွေမဆောင်ရွက်ရဘူးဆိုတာပါဝင်ပါတယ်။ COVID-19 ကပ်ရောဂါကာလရောဂါပိုးကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီတို့ကလူတိုင်းလိုက်နာချရမယ်ညွှန်ကြားချက်တွေထုတ်ပြန်ထားတဲ့အချိန်မှာရန်ကုန်တိုင်းအစိုးရအဖွဲ့ကကျင်းပတဲ့ဒီဘာသာရေးပွဲမျိုးမဖြစ်သင့်ဘူးလို့ရန်ကုန်တိုင်းဖက်တော်အမတ်ဦးကျော်စရာကဝေဖန်ပါတယ
်။ရန်ကုန်တိုင်းဒေသကြီးသူ့အဖွဲ့အနေနဲ့ကဒီလိုလူစုလူဝေးလှုပ်ပြီးတော့ဒီအခမ်းအနားပေါ့ဗျာအခမ်းအနားကြီးလှုပ်တာလည်းညီးလို့မရပါဘူးဒါတော့ဓာတ်ပုံထောက်ထားရည်တက်နေပြီလေဒါကြီးကမဖြစ်နိုင်ပါဘူး။အခုဝန်ကြီးချုပ်ကြီးကရှင်းပြတယ်ဒါဟာအတူနေနဲ့ဒါကိုအခါနာမဟုတ်ပါဘူးသူကြီးညင်းဆိုရယ်ပေါ့နော်အခါနာမဟုတ်ပါဘူးလို့ညင်းဆိုရင်ဘယ်ပို့ပြီးတော့မှားသွားပြီကျွန်တော်လည်းရောသူရှင်းတဲ့အခါမှာပို့စီလူလို့ကြောင်လုံးခုဆေးအတွက်ကြောင့်လေးဆိုတယ်လို့ပဲအဲ့ဒီမှာသူ့နောက်ကအစိုးရအဖွဲ့ဝန်ကြီးတွေတချို့ပါတယ်မြို့တော်ဝန်ပါတယ်အဲကျွန်တော်ပြောချင်တာကထောက်ပြချင်တာကရောင်းတိုင်းဒီသာကြီးဥပဒေချုပ်ကိုယ်တိုင်ပါနေတယ်ဥပဒေချုပ်ကအစိုးရအဖွဲ့ကိုဥပဒေနဲ့နီလန်မှန်ကအောင်အကြံဉာဏ်များပြရမှာဥပဒေနဲ့မှန်မှန်နဲ့လုပ်ရများဆိုလေသူကထောက်ပြပြောဆိုရမှာကိုဥပဒေချုပ်ကြီးကိုယ်တိုင်ပါနေတော့ကျွန်တော်တို့ရောင်းတဲ့ဒီသာကြီးလွတ်တော်ကိုယ်တိုင်တယောက်အနေနဲ့လည်းကျွန်တော်တို့တင်ပြလိုက်ရပါပဲ
ပြည်သူ့ရှစ်ဆောင်ပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာတတ်သက်ခိုင်ကတော့ရန်ကုန်တိုင်းအစိုးရအနေနဲ့ကိုယ်ချမှတ်ထားတဲ့စီရင်ဥပဒေတွေကိုလေးစားသင့်တယ်လို့ထောက်ပြပါတယ
်ဟိုအစိုးရတက်ကဥပဒေလိုက်နာမယ်ဟိုပြည်သူလူထုကိုလိုက်နာအောင်ပြောထားတယ်ပြောထားပြီးပြည်သူလူထုမလိုက်နာတာကြတော့အေးယူထားတယ်ပြစ်ဒဏ်ပေးထားတယ်လေကိုကိုတိုင်းလဲလိုက်နာဖို့လိုအပ်တာပေါ့နော်အဲ့ဒါအစိုးရဒီကိုချထားတဲ့ဥပဒေကိုကိုထုတ်ပြန်ထားတဲ့ဥပဒေကိုကိုချိုးဖောက်တာဘာလုပ်တဲ့လဲပေါ့နော်အဲ့ဒါကလည်းဟိုမေးခွန်းတစ်ခုဖြစ်တာပေါ့ရှင့
်အခုလိုဖြစ်ရအတွက်ဥပဒေအတိုင်းဖြစ်တဲ့နယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများကုညီဆောက်ရှောက်ရေးအတင်းအတွင်းမှုဥတိတ်နိုင်ကသုံးသက်ချက်ပေးပါတယ
်စုစုလူဝေးလုပ်ဆိုလို့ရှိရင်တော့ဘယ်လိုပဲဖြစ်ဖြစ်ဒါချိုးဖောက်တာပဲလေဒါတော့ဒီထုတ်ပြန်တာကအစိုးရထုတ်ပြန်တယ်ဆိုတော့ဒီအစိုးရအဖွဲ့ကလိုက်လာမှုမရှိဘူးဆိုလို့ရှိရင်ဒါကဒီဥပဒေကြောင့်ရတော့ဒါကဖောက်ပြန်တယ်လို့ပြောလို့ရမှာပါအမှန်ပဲလေဒီနေ့မနေ့လာမသိဘူးဒီရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့ပြန်ဖြေရှင်းလာတာလေးလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကတော့ဥပဒေအတိုင်းပဲသွားကြလိမ့်မယ်ထင်ပါတယ်
ဘုဒ္ဓထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကတော့ဥပဒေအရတပြင်းညီတည်းမရှိဘူးဆိုတဲ့အခြေအနေကိုပြနေတာလို့ဝေဖန်ပြောဆိုပါရယ်
။ဟိုလူတွေကဒီကတီကားနေတာသိရတာပေါ့နော်။ကျွန်တော်ဥပဒေရဲ့အထက်မှာရောက်နေလို့ပေါ့နော်။ဥပဒေချိုးပေါက်ပဲဆိုတော့ဥပဒေကနော်ဟိုပြည်သူအတွက်ပဲထုတ်ပြန်ထားတဲ့ဥပဒေပေါ့။ဥပဒေတော့ထုတ်တယ်။ဒါလေးဒီပြည်သူအတွက်ကိုယ်အတွက်အုပ်ချုပ်သူအတွက်မပါဘူးဆိုတဲ့သဘောမှတက်ရမယ်ပေါ့။ဒါဆိုတော့ဟိုပေါ့ဒါဇာတိပါအလုံးတပြင်းညီမရှိဘူးဆိုတဲ့သဘောကိုတက်ရတာပေါ့။
ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လှုပ်ဆောင်မှုကဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပေမဲ့အရင်ကကုသရောဂါများကာကွယ်နိုင်ရင်ဥပဒေနဲ့အရေးယူခဲ့တဲ့အမှုတွေနဲ့ထပ်တူမကျနိုင်ဘူးလို့တရားလွှတ်တော်ရှင်နေဦးကြည်မြင့်ကဝေဖန်ပါတယ်။အ
ဲဥပဒေကိုတော့အဲ9ရောက်တယ်မို့မစုပါပွဲလန်းနေမလုပ်ရဆိုတဲ့ဟာကိုတော့ညှိတယ်ဥပဒေနဲ့ညှိတယ်အဲ့ဒါတော့နော်ဥပဒေလည်းပဲမတူဘူးတစ်ခုနဲ့တစ်ခုကတော့ထပ်တူမတူတာတွေတော့ရှိတာပေါ့နော်ဥပဒေဒေးဗစ်လားလို့ဆိုလို့ရှိရင်သူတရားဟောပဲလူစုလူဝေးမလုပ်ပါဘူးလို့မလုပ်ရဘူးလို့ပြောနေကြတယ်ကသူကလုပ်တယ်လုပ်တော့ရောဟာကြီးပြန်ကုန်တယ်ပေါ့နော်အဲ့တော့သူ့ကိုချက်ချင်းတက်ခါတယ်သက်ဆိုင်ရာအုပ်ချုပ်မှုကနေအမှုပွင့်လိုက်တယ်ပုံမှန်25လဲပေါ့နော်အဲ့ဒီအမှုကတောင်သုံးလောက်ကျနေတယ်ဇာပုံစံတစ်မျိုးပေါ့အဲ့ဒီပုံစံနဲ့တော့ဟိုစုကပြိုးမင်းသေးနေတော့တိုက်ရိုက်တော့တိုက်ရိုက်တော့ဖတ်တူမကြဘူးပေါ့နော်တမှုနဲ့တမှုကတော့ဖတ်တူတော့မကြဘူးဘုရားလည်းပဲသူကတော့ကတော့လူငါးတဲ့ပိုးမစုရဆိုတဲ့ဥစ္စာဆိုချိုးပေါက်ရရောက်တယ်လို့ဆရာတို့ကတော့အဲ့လိုပဲမြင်ပါတယ်ဥစ္စာ
လူစုလူဝေးနဲ့ဘာသာရေးအခမ်းအနားလုပ်ခဲ့တဲ့ခရီးယန်တရားဟောဆရာဒေးဗစ်လာကိုအကြီးယူခဲ့တဲ့အပေါ်တီဗီရန်ကုန်တိုင်းအစိုးရကအခုလုပ်တဲ့ဘာသာရေးအခမ်းအနားကိုအများပြည်သူကြားမှာရောနိုင်ငံရေးအတိုင်းအဝန်ကြားမှာပါဝေဖန်ပြောဆိုနေကြတာပါဒါနဲ့ပတ်သက်လို့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရန်ကုန်တိုင်းအမတ်တွေကိုဆက်သွယ်မင်းမြန်မြမဲ့ဖြေကြားလိုခြင်းမရှိဘူးလို့တုံ့ပြန်ကြပါတယ်တချို့ကတော့မီဒီယာကိုမှတ်ချက်တစုံတရာပြောလိုက်လို့ရန်ကုန်တိုင်းအစိုးရဒါမှမဟုတ်ပါတီဖက်ကပြန်လည်အရေးယူလာမှာကိုစိုးရိမ်နေပုံရှားပါတယ်။ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကို VOE ကဆက်သွယ်မင်းမြန်းမယ်မလို့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ကျမအင်တာနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တရုတ်နိုင်ငံကထုတ်ဖောက်ပတ်သုံးပစ္စည်းတွေကျန်လာတဲ့ကုန်ကားတစ်စီးကိုမူဆယ်ကုန်သွယ်ရေးဆောင်မှမနေ့ကနေ့လယ်ပိုင်းကဖမ်းမိပြီးဒီနေ့လယ်ပိုင်းမူဆယ်မှာလက်လုံမိုင်းနှလုံးပေါက်ခွဲခဲ့တယ်ဆိုတဲ့သတင်းကိုကျင်းဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါဒီတိုနီတာဖောက်ခွဲသုံးပစ္စည်းအရေးအတွက်တသိန်းနီးပါးကိုမူဆယ်မြို့မန်ဝဲညက်စက်ကိန်းသားရထားရဲ့ကုန်ကားတစ်စီးပေါ်မှာမနေ့ကနေ့လယ်ပိုင်းကဖမ်းဆီးမိပြီးစစ်ဆေးမှုတွေမပြီးသေးဘူးလို့မူဆယ်မြို့အုပ်ချုပ်ရေးတောင်ရှိသူတွေကပြောပါတယ်။ရင်မောင်းကမြန်မာလူမျိုးဖြစ်ပါတယ်။တရုတ်နိုင်ငံကျေကောင်ကနေမန်ဝဲကိတ်ကြားမောင်းပူဖို့တရုတ်ကုန်သည်ဖွဲ့တွေကရွေးချယ်ထားရဲ့ရင်မောင်းအယောက်30တဲကတဦးဖြစ်တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညင်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်။
ကျွန်တော်ပြတာတော့ဟိုသူတို့မောင်းပေးတဲ့ရေမောင်းကတော့မြန်မာလူမျိုးပဲလေ။ဒါနဲ့တရုတ်ကရွေးထားတဲ့ပြုကုန်းတဲ့ရေမောင်းပေါ့။ဩအမှုကင်းသေးစိတ်ကတော့ရဲနေမှရတယ်ဗျ။
ပြည်ကွင်းမှာဥပဒေအရကန့်သတ်ထားတဲ့ပစ္စည်းတွေဖြစ်လို့တရားမဝင်တည်ဆောင်ခိုင်းတဲ့သူကိုမူဆယ်မျိုးမှရဲစခန်းမှာအမှုဖွင့်ထားပါဗျ။ဝယ်ယူရသူတွေကိုမဖမ်းမိသေးဘူးလို့မူဆယ်မျိုးနယ်ရဲတပ်ဖွဲ့ကပြောပါဗျ။ဒီနေ့နေ့လယ်ပိုင်းလဲမူဆယ်မန်ဝိုင်းနာမှာလက်လုံမိုင်းနှလုံးပေါက်ခွဲခဲ့ကြောင်းမူဆယ်ရဲတပ်ဖွဲ့မူဦးအောင်ကျော်ကပြောပါတယ်
။ဟုတ်တယ်ကွာအခုကျွန်တော်တကယ်ဟိုအထုံးလာနေတော့ဘုံခွဲလို့ကွာဒီကမှာလေလက်လုံမိုင်းခွဲလို့ဘုံလုံးဆုံးနေတယ်နော်
မေလ15ရက်ကနေ25ရက်အတွင်းမှာမူဆယ်တဝိုက်ရန်နတ်20ကျော်ဖမ်းမိပြီးမွေးရစေဝါကြီးလည်းဖမ်းမိထားသောအခုလိုပောက်ကွဲမှုဖြစ်တဲ့ကိစ္စတွေဟာစံနွယ်မှုရှိနိုင်တယ်လို့တပ်မတော်သတင်းမှန်ကြားရေးကဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
။အဲ့ဒီရက်ပေါ်ပိုင်းဒီပေါ်မှာပဲတွေ့တယ်။ဒီကံရရှိမှုရှိပါဘူး။သူကအတန်ပိုင်းသဘောမျိုးပါပဲ။plastic 8ထဲမှာရန်ကျော်နဲ့စီတိုနီတာတွေနဲ့ဆက်ပြီးတော့ဖွဲ့တဲ့လူတွေကျွန်တော်ပထမစီတိရှိတယ်လည်းသိရပါတယ်။အဲ့ဒီရှိမှလည်းကျွန်တော်တို့ဦးဆယ်ပါ၁၅မိုင်ရှိပါတော့ကံကျဲနဲ့လာတဲ့မြောက်ကနေလုံးမိုင်းပုံစံမျိုးခြားသွားတယ်လို့ခေအနေနဲ့ပြသကြတာမျိုးရှိပါတယ်။
ဒီတိုနေတာစနတ်တန်တွေကိုဖောက်ခွဲရေးပစ္စည်းမိုင်းစတာရီမှာအသုံးပြုရမှုတက်ထူမိုင်းလုပ်ငန်းတွေမှာလည်းအများပြားအသုံးပြုရတာရှိပါတယ်။ဒါပေမဲ့အခုပစ္စည်းတွေကိုဘလို့ရည်ရွယ်ချက်နဲ့တည်ဆောင်ခဲ့ရဆိုရဲအသေးစိတ်ကိုတော့တောင်းရှိသူတွေကစုံစမ်းနေစေရှိပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြဖို့ထားတာပါ
။ကိုဗစ်ကံရောဂါကာလမှာပြည်ရင်းကိုနေဆက်ဂိတ်တွေကနေတဆင်အလုံးရင်းနဲ့ပြန်ဝင်လာကြတဲ့ပြည်ပရောက်အခြေခံလုပ်သားတွေအတွက်ပြည်ရင်းမှာဘလို့အလုံးကံအခွင့်အလမ်းတွေဖန်တီးပေးနိုင်မလဲ။ VOE ကစုံစမ်းမေးမြန်းထားပါတယ်။အိမ်ကြီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတို့ကိုရောက်ရှိနေတဲ့အခြေခံရွှေ့ပြောင်းလုပ်သမားတွေဟာကိုဗစ်ကံရောဂါဖြစ်နေချိန်သူတို့ရဲ့လုပ်ငန်းခွင်တွေပိတ်သိမ်းတဲ့အခြေအနေနဲ့ကြုံရသလိုသက်ဆိုင်ရာနိုင်ငံကအာဏာပိုင်တွေရဲ့စီမံစည်းကမ်းတွေကြောင့်ပြည်ရင်းကိုပြန်လည်ဝင်ရောက်လာသူတွေပါ။အဲ့ဒီလိုပြန်ဝင်လာသူတွေကိုနေဆက်ဂိတ်တွေကနေတဆင့်လိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့အတူအာဏာပိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ပြီးမှသူတို့ရဲ့ဒေတာအသီးသီးကိုပြန်လည်ပို့ဆောင်ပေးတာပါ။စားတောက်နေထိုင်ရင်းနဲ့အလုတ်ကန်အခွင့်အလမ်းအခက်အခဲတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေပြန်လည်ဝင်ရောက်လာတဲ့အခြေအနေမှာသူတို့ကိုအလုတ်ပေးဖို့အတွက်သက်ဆိုင်ရာဒေသအစိုးရတွေကလည်းစီစဉ်နေရလို့သိရပါတယ်။စကိုင်းတိုင်းမှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူ 8,000 ကျော်နဲ့တရုတ်ဘက်ကနေပြန်ဝင်လာသူ 9,000 ကျော်အထိရှိနေပြီးနောက်ထပ်ပြန်ဝင်လာဖို့စီရင်ပေးထားတဲ့ပြည်တော်ပြန်ဟာ 6,000 ကျော်အထိရှိနေသေးတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရင်းအမြစ်ဝန်ကြီးဦးမိုးကျော်သူကပြောပါတယ်။စီရင်ပေးထားသူအားလုံးပြန်လည်ရောက်ရှိလာရင်တချို့ကိုအလုပ်ပေးနိုင်ဖို့စီစဉ်နေတဲ့အကြောင်းကိုဦးမိုးကျော်သူကအခုလိုပြောပါလေ
။အခုစကိုင်းတိုင်းကျွန်းမှာမျိုးသမားစိုက်ရီကရှိတယ်။အဲမျိုးသမားစိုက်ရီကတွေကကျွန်တော်တို့တိုင်းဒေသကြီးအစိုးရကစီမံခန့်ခွဲနေတဲ့နေရာမျိုးတွေပေါ့။အဲအဲ့လိုနေရာတွေမှာသူတို့စိုက်ပွဲမှာကြွန့်ကျင်ခဲ့တဲ့လူတွေပါလာရင်မျိုးသမားထုတ်လုပ်ရေးလုပ်ငန်းတွေမှာသူတို့ကိုနေရာပေးပြီးတော့မှအလုပ်ပေးနိုင်ဖို့အတွက်တော့စီစဉ်နေတယ်။စီစဉ်နေတော့စီစဉ်လုံးမဲ့ရှိတယ်ဘယ်လိုလုပ်မယ်ဆိုတော့ကာကနာနာကျွန်တော်တို့ဘယ်လိုဆွဲရသေးလဲ။
တရုတ်နိုင်ငံဘက်တွားရောက်အလုပ်လုပ်ကင်သူများတဲ့ကချင်ပြည်နယ်မှာလည်းဧပြီလ16ရက်နေ့ကစပြီးမနေ့ကအထိပြန်ဝင်လာသူဦးရေဟာ900နီးပါးအထိရှိထားတယ်လို့သိရပါဗျ။ဒါဟာကမ်ပိုင်တီနဲ့ဒွေချက်ကိတ်တွေကနေတဆင့်ပြန်ဝင်လာသူတွေပါ။ခုနှစ်ရက်ကနေထွက်ခွာအလုပ်လုပ်ကင်သူတွေတောင်ကနန်းနီးပါးပြန်လည်ဝင်ရောက်လာပေမဲ့သူတို့အတွက်အလုပ်ကင်အခွင့်အလမ်းကတော့ပြည်ရင်းမှာရှာပါနေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်းအမြစ်ဝန်ကြီးဦးစောဝင်းကပြောပါဗျ။
ကျွန
်
တော်တို့ပြည်နယ်ကတော့ဟိုဓမ္မပညာသာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ကန့်လူမျိုးတွေနေရာမျိုးမှာကြောင်းမြင့်ထွက်တဲ့ tenang belu meyama, pengen terdeh suro. Tu terceno, di bianca lu berhati, terusnya mudah ribi. Tawawat yang sada waman, mi kopi lupa yang sada be, lu tu mari nyari dua. Di ini hari be tu boh melu, jenaruhu, boyusa barai ya. Kulesi ni tan time me, jenaruh di ni dua ma, jenaruh nengah dua ma, lupa yang kena ni, di te kopi om apa, di be nai di kuino.
ตัวเราอยู่ที่อันนี้หนึ่งอย่างเนี่ยเปลี่ยนตัวผู้มีอาวุธเลยจ้ะตอนนี้ได้ยังเป็นมาแล้วเนี่ยเปลี่ยนแล้วตัวมีอาวุธก็ตัวเราลูกกันนี่เลยสยองลูกยงนี่ไปชาร์จเองขณะเปลี่ยนแล้วตัวเราจะไปดูเช่นนี้เปลี่ยนงานตัวเองมีอาวุธก็ทั้งแบบกูเปลี่ยนตัวชาร์จไม่รู้ที่อะไรแต่เมื่อตอนนี้ตัวอยู่ลงเนี่ยเลยอาศัยอยู่ลงเนี่ยแบบทุกสาบไปดูลูกชาร์จเลยไอ้ดอกที่ลงเนี่ยคุยแต่เว้ยไม่สุดเลยแบบโอ้ชิบะเล
ဒီလိုအလုပ်ကြရရောအများကြီးထိခိုက်ပြီးတော့ဖြစ်နေကြတဲ့အနေထားပါဒါပေမဲ့ဒါတော့ဟိုကဖာနဲ့ချီပြီးဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့အားလုံးလည်းဖြတ်ကျော်ရမှာပဲလေဒါကတော့တနင်္လာရီတိုင်းအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရင်းအမြစ်ဝင်ကြီးဦးကျော်မင်းပြောသွားတာဖြစ်ပါတယ်ပြည်ပလုံတော်ရီအလုံးရင်းနဲ့ပြန်လည်ဝင်ရောက်နေတဲ့နေဆက်တွေတာကပြည်နယ် ngan ni ku chi chet ni ya lu jema yin ne a ka sa win ji thana ye thauk pyan chet the ma phop pya tha ba de pi ro pyan ni yoga kin shin mo jema yi si si di a twa la kan nat da ri ku ta san ya data a lai season saung ya ni be me covid kala a twe ma tu ru ri ye a lou kai chi ni ha a khat khe ri shi ni ya lu ti ya ba de jema su su ba yang gung myo ga ni tadin pe pu tha da ba
Nyama lo tamari, niyat yan na yin e patalu, tainangan nyama tayonga ni nai pemuri ne, mila nasani ni gani, mesa miauri, dranye ne, yanao ko tang, lizi di gani, niyat yan na duriha, nira niba shiroabi separe, covid 19 yevo kalama, nemi chatangu ni pepin haji, yamatoya amini topin haji mare, alula mechini de nyama nangan darigu, mila nasani ni nyaga sabi, niyaku pianwe bigabare, Tidak tidak ni, jangan ni jalan ni malu temari ha. Tanya ni mas, nanya ni suaya ni season hari kali ni dah makan. Ini season ni ni bah, jangan ni jalan mu. Nizi ye juga boleh jalan ni jauh. Kini di ni mahu ikhaya ojo ye mu, udah jauh ngah jauh barang.
Jadi kita ada panjang ni, nara boleh lo, dia cakap ni kena. Karena kita mana bayi mah, yang nara orang ayah kena sedih dia mah. ก็ในบ้านเราบุเรศบ้านเราเซเว่นเนี่ยมันนานอยู่ตรงไหนตัวนี้เนี่ยมันปีเดียวมาเว้นเรามาสิเราไม่อยากเข้าในอ่ะมันจะรีบอยู่นะตัวนี้เลยไอ้ลูกมึงจะรับผิดชอบไหมมาเออแล้วเจ้าตรงนี้มีเงินนะก็เจ้าอยากรีมาเจ้าเนี่ยเจ้ารีเงินมาเจ้าเราเข้าไปอ่ะสักทีนั่นเจ้าไงเนี่ยมาเออเจ้าเข้าเนี่ยคนละสิบตัวน้องตัวอยู่มา
ถ้าการว่าที่นี่แม่สาวเนี่ยวิการีเวลานี้เลยยืดจักรูเทมาป้องยาดีบ่าวมีร้านเนื้อสัตว์ชาวเยนีมาเลยแม่สาวเนี่ยวิจิตรจะร้านมันในการนี้ยามาลูกตมารีเวลานี้เจ็บจะไปลาดูเบ้ท้ายดาวใบงาเนี่ยเจนเจเนยืดลูกตารีเน่แต่ชาโจเน่บอกว่าลูกเล่นเนี่ยมารีเลยเนี่ยเจนลีจะไปดีเทมาท้ายดาวใบมาโรลูกเลี้ยนีบาลาเจ้าตัวจะวิจิตรจะเอาปีนี้เนี่ยคงจะยืดฟังดีสิเอ ก็ตามอยู่ลูกตมาที่เนี่ยไปสั่งได้ตามเงี้ยอุโมงค์เวลาเลยคุณรู้เปล่าวะเนี่ยแต่ถ้าตัวเนี่ยปูสาวิลูดูแต่ถ้าตัวเนี่ยก็เลเซจอบัวปีอาเลเซเอาปีอาเลเซปีกันเลยเข้ากันปีอาคนเดินเส้นเชียวสองข้อสี่เนี่ยก็มาเลยคือตัวนี้อันนี้เราหลานนี่จ้าเลยใช้ดาวไม่ก็ลูกตมาดีก็รออันนี้เราลูกเล่นไม่พี่นี่จ้าบีเนี่ยเป็นพวกเราเลยลูกยุ่ยเจียเลยไม่ใช่พี่นี่จ้าละบ้าดีเท่า
ตัวเนี่ยตีเนี่ยนี่ต้องพิจารณาถ้าเนี่ยมาเนี่ยจะเมื่อสามเดือนหลังเนี่ยเจ้าบัวด้วยตัวอสิจินีเนี่ยการงานบีเจ้าหลานนี่จะดูแลสิ่งนี้ละบ้าตัวเลยเท่ากันเราเรียกบีเนี่ยนี่อันนั้นไปนี่เนี่ยที่นั่นดีเจ้าหลานนี่จะเจ้าเมื่อสามเดือนยังอยู่เราต้องมาคอยยังยงจ้าวเงี้ยอุโมงค์จะไปเลยคุณรู้เปล่าเลยแต่ยังอุโมงค์สามเดือนอะไรสามเดือนนี้มันสี่เท่ากันอะไรเลือกตัวเจ้าการงานบีก็มาเช่นละสี่เท่ากันละบ้าเลยบีบ้าเลยเลยส
ไอ้กูแล้วผู้ส่งเนี่ยตั้งมาทานเลยเย็นนี่เนี่ยแต่ท้ายไม่กันเลยที่ใช่ท่าเลยครับท้ายจะรอตะแคงอุ้มมาตะแคงลูกใบหูชาร์จเนี่ยลูกใบแล่ชีได้เดี๋ยวสิปัสเดี๋ยวสิไอ้การเนี่ยทั่วลาเลยตัวเบ้6ยอก9ยอกอะลูกเส้นในการนี่แหละอะคือโควิดกาลมาแล้วตรุตั้งมาทานา9ยอกก็อะยาลงมั้ยจะเราจี้อ่ะตะละก่อน
အခုဆိုရင်မြန်မာလူသမားတွေဟာအလုပ်လက်မဲ့တွေဖြစ်နေတာတွေကြောင့်နေရက်ကိုတောင်းတဲ့ချိန်ပြန်လာနေကြတာပါမြန်မာအစိုးရဘက်ကတော့ထိုင်းနိုင်ငံဘက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားအားလုံးကိုကိုဗစ်ရောဂါကိုစစ်ဆေးမှုတွေလုပ်ပေးနေပြီလက်ရှိစစ်ဆေးပြီးသလောက်တော့ရောဂါကိုတွေးရှိသူမရှိသေးဘူးလို့ဆိုပါတယ်ကြံလာတဲ့သူတွေကတော့ကရင်ပြည်နယ်နဲ့သက်ဆိုင်ရာတိုင်းဒေသကြီးတွေက ဆောင်ကြည့်စင်တာတွေမှာထားပြီးကျမကြီးဆောင်ကြည့်မှုတွေဆက်လုပ်နေပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသက်တဲ့မင်းနဲ့လှုပ်လှုပ်ကန်နေကြတာဖြစ်ပြီးအခုကိုဗစ်ဖြစ်ပြီးနေရပြန်မဲ့လူတွေဟာသင်္ကန်းလမ်းလောက်ရှိနိုင်နေဆိုပြီးမြန်မာလူသမားရေးလှုပ်ဆောင်နေသူတွေကခံမှန်းနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီအိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက် 6:00နာရီကနေ8:00နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမြင်နာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်ရှင်။ကဘာတော်မှာ
Corona virus ကူးစက်သူ9,300ကျော်လာပြီး ဒီ virus ပိုးကြောင့် 3,300ကျော်သေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်မှုအများဆုံးကြုံရတဲ့နိုင်ငံမှ တိုင်းပြည်တွင်စီးပွားရေးလုပ်ငန်းတွေဝိပ္ပစုတောင်းမှုဖျားကြောင်းတွေပြန်ဖွင့်ပြီးလူတွေရဲ့လူမှုဘဝပုံမှန်ပြန်သွားလာနိုင်ဖို့ကြိုးစားနေချိန်မှာရောဂါကူးစက်မှုတန်းအဆိုးဝါးဆုံးလို့သတ်မှတ်ရမယ်အခြေအနေကိုရင်ဆိုင်နေရပါတယ်။ကိန်းဖာရဝါခ်ရဲ့သတင်းကိုတင်ပြပါမယ်ကျွန်တော်သိန်းတိုင်ဦးပါ။ ကွာလာကွင်းကန်တာချက်တီချောချလာတဲ့အတွက်အမေရိကန်ပြည်သူတို့ဝန်နေရာတော်တော်များများကန်ချီတွေမှာကြီးခဲ့တဲ့သတင်းပတ်ကောင်ကဒါရောက်လေပတ်သူတွေပြည့်နေခဲ့ပါလေ။အိမ်ပြည်တော်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအခြေခံသောက်တဲ့ဒီဗိုရာဘတ်စ်ကတော့အမေရိကန်ပြည်သူတို့ရဲ့အောင်မြင်ပွဲနဲ့သတင်းပတ်ကောင်ပုံမှန်သွားလာနေကြတဲ့အတွက်ရောဂါကူးစက်မှုဆိုရင်လည်းအကြောင်းအခုလိုသတိပေးပါလေ။
You don't know who's infected and so we really want to be clear all the time that social distancing is absolutely critical. And if you
can't ဒါကြောင့်လည်း လူတွေတယောက်နဲ့တယောက်ခက်ခွာခွာနေဖို့ကသိပ်ကိုအရေးကြီးပါတယ်။
အပြင်ကိုမဖြစ်မနေထွက်ရမယ်။လူမှုရေးအရခက်ခွာခွာနေလို့မရဘူးဆိုရင်လည်းနှာခေါင်းဆေးကိုတော့မဖြစ်မနေတတ်ထားပါ။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေအတွက်သတိနီးပါးရှိလာပါတယ်။ဒီလိုသေဆုံးမှုအများဆုံးစိုးရွားဆုံးအခြေအနေသတ်မှတ်ရမယ်အနေအထားမှာသမ္မတဒေါ်နယ်ထရန့်ကဖျားချောင်းတွေပြန်ဖွင့်မှုကြေညာခဲ့တာပါ။
Today I am identifying houses of worship, churches, and the Yadi Pitia, Piajong, Jupiajong, the Lili, Mapimani, Punayaman, Yadi Pit, Tanadini, Tamalai Bari.
We don't want to break the law. We're prepared to go ahead no matter what President Trump had said.
ကျွန်တော်တို့ဘာပဲပြောပြောပြည်နယ်အုပ်ချုပ်ရေးမှုစံပါပဲပြောပြောကျွန်တော်တို့ဘက်ကတိတ်ကိုတိမ်တိမ်မွေ့မွေ့နဲ့တီးခံဆောင်ခဲ့ပြီးလို့ယုံကြည်တဲ့အတွက်ပြန်ဖွင့်ဖို့ပြင်ဆင်ထားတာပါကျွန်တော်တို့ပြည်သူတွေအတွက်ဖျားကြောင်းတွေမဖြစ်မနေပြန်ဖွင့်ဖို့လိုနေပြီလို့လည်းခံစားမိပါတယ်
တမဒဆွမ်းကလည်းဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုဂေဗင်နျူဆန်ကိုပြပေးနေပါတယ်။တမဒဆွမ်းကလည်းဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုဂေဗင်နျူဆန်ကိုပြပေးနေပါတယ်။ဒီလိုတိတ်ကိုရေးကြည့်တဲ့ဘာသာရေးအရာမဖြစ်မနေဖွင့်လိုက်ရမယ့်နေရာတွေကိုဒီသတင်းပတ်ကောင်မှာအခုချက်ချင်းဖွင့်ရပါလိမ့်မယ်။တာမီကန်တဲ့ညွန်ကြားချက်တွေဘယ်လိုဝဲရှိရှိမြောက်ကိုရိုလိုင်းနာဘာဝင်ပြည်န
လူတွေရဲ့နေထိုင်ဖို့လူနေမှုပုံစံကိုမဖြစ်မနေပြောင်းလဲဖို့လိုနေပြီဆိုပြီးသတိပေးပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တိုက်ပြည်တော်ဝန်ရင်ဆိုင်ခဲ့ရတဲ့စီးပွားရေးရာဆုံးရှုံးမှုတွေကိုပြန်ဖတ်ဆဲနိုင်အောင်စားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေနေရာတော်တော်များများပြန်ဖွဲ့ဖို့ကြိုးစားလာနေပါတယ်။ဒီချိန်ထဲမှာပဲဒီနှစ်ကုန်မှာဒုတိယလိုင်းလို့ပြောကြတဲ့ယောဂနောက်တစ်ချိန်ကူးစက်မှုတွေဖြစ်လာနိုင်ခြေအတွက်လည်းရင်ဆိုင်မှုပြင်ဆင်ထားတဲ့အကြောင်းဒေါက်တာဒီဘိုရာဘတ်စ်ကပြောပါတယ်။
We are preparing for that potential fall issue both in PPE.
ဆောင်းပေါက်မှာနောက်ထပ်ဒီယောဂဖြစ်လာနိုင်စေအတွက်ကျမတို့ပြင်ဆင်ထားပါတယ်။ကျမရဲ့အသုံးဆောင်အကာအကွယ်ပစ္စည်းတွေအသက်ရှူကိရိယာနဲ့ကာကွယ်ရေးဆိုင်ရာကိရိယာတွေတူလောင်ပြီးတော့ကုသဖို့အတွက်ရောယောဂကာကွယ်ဆေးထုတ်လုပ်ဖို့ကိုလည်းမဖြစ်မနေတိုက်တိုက်တွန်းတွန်းလှုပ်ဆောင်နေရပါ။နောက်တစ်ခါဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ဖြစ်လာခဲ့ရင်အဆင်ပြေရင်ဆိုင်နိုင်အောင်လုပ်ပါ
တဘရဒေါ်လင်ထွန်းကတော့တကယ်လို့ဗိုင်းရပ်စ်ပိုးကူးစက်မှုတွေနောက်တစ်ချိန်ဖြစ်လာခဲ့ရင်လဲရောဂါကူးစက်နိုင်တဲ့အန္တရာယ်ဘလို့ပဲရှိရှိအခုထုတ်ပြန်တဲ့ကသက်ချက်မျိုးတွေအမေရိကန်စီးပွားရေးလုပ်ငန်းတွေပိတ်ပင်တာမျိုးတွေကိုနောက်တစ်ခါတားမြစ်မိတ်ထုံးမှမဟုတ်တဲ့အကြောင်းပြေဝင်ပြောဆိုထားကြအောင်ပါခင်ဗျာကျွန်တော်သိထားယူပ
ါအခုဆက်ပြီးအင်္ဂါညဆွေးနွေးခန်းစီစဉ်ကိုနားဆင်ရပါမယ်ကိုဗစ် -19 ကာယောဂါကြောင့်တကဘာလုံးမှာစီးပွားရေးအရာထိခိုက်ညံ့နာနေတာကတော့အသေးချာပဲဖြစ်ပါတယ်။ဖွံ့ဖြိုးပြီးဖွံ့ဖြိုးဆဲဆင်းရဲချမ်းသာဘယ်နိုင်ငံမှမလွတ်ပါဘူး။မြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်မှုအားနည်းစေနိုင်ငံတစ်ခုဆင်းရဲတဲ့နိုင်ငံတစ်ခုအနေနဲ့စီးပွားရေးအရာဘယ်လောက်ထိခိုက်နေပါပြီလဲ။ကိုဗစ် -19 စီးပွားရေးကုစားမှုစီမံကိန်းကိုအကောင့်ထဲပေါ်နေတာကရောတိုးတက်မှုမြင်နေရပါပြီလား။ဒီစီမံကိန်းဟာတကယ်တမ်းပွင့်လင်းမြင်သာပြီးညှတာမှုရှိပါရဲ့လား။ဒီစီမံကိန်းကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ဖို့ဘာပဲလုပ်တင်ပါတယ်စာရာရီနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမင်းခင်တို့နဲ့သုံးသပ်တွေ့ပြထားပါခင်ဗျာကျောင်းသားပြည်ဝင်တဲ့ကျောင်းမင်းခင်ဒီ OE စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနေ့ COVID-19 ကြောင့်တိုင်းပြည်စီးပွားရေးဘယ်လောက်ထိနေသလဲဘယ်လိုကြံလဲထူထောင်နိုင်အောင်လုပ်ကြမလဲစသဖြင့်ဆွေးနွေးကြဖို့ဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျောင်းသားပြည်ဝင်ဒီ vaccine အခြေအနေမှာမြန်မာနိုင်ငံအနေနဲ့ပေါ့နော် COVID-19 ကြောင့်စီးပွားရေးထိခိုက်နေတာကကျွန်တော်တို့ခက်မှန်းကြေပေါ့ဆရာရဲ့ GDP အနေနဲ့တို့ကလည်းဟိုကြက်ငွေတန်ဖိုးအဖြစ်ဆိုရင်ဘယ်လောက်လောက်လို့ဆရာပြောနိုင်မလဲ
ကျွန်တော်ကတော့မှန်းကြည့်တာပေါ့နော်ကျွန်တော်တို့ရဲ့ GDP ပါညာစီးပွားရေးလုပ်ငန်းတွေကျဆင်းတဲ့ဥစ္စာရာဂိုင်းလုံးအပြည့်ဆိုလို့ရှိရင်တော့ကအနည်းဆုံး 10% လောက်တော့ညော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာ 10% ဆိုတာကဘယ်လိုဟာရဲ့ 10% ပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော် GDP ပေါ့နော်စုစုပေါင်းတိုင်းပြည်ရဲ့ထုတ်ကုန်ရဲ့ 10% လောက်တော့ညော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟ
ော 10% ဆိုတာ
မူလဖြစ်နိုင်လာတဲ့ 10% လောက်ညော့သွားလိမ့်မယ်ဒါအနည်းဆုံးပေါ့နော်
ဟုတ်ကဲ့
အများကြီးများဖို့ရှိပါတယ
်ဟုတ်ကဲ့ 10% ဆိုတာမနည်းဘူးလို့ပြောရမှာပေါ့ဆရာနော
်ဟုတ်ကဲ့ 10% ဆိုတာမနည်းပါဘူးခင်ဗျာဟိုကမ္ဘာဒီပြည်များကလည်းပဲ 9. something ရှိတယ်လို့ project များထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်းမိတ်ကြီးအနေနဲ့ရောဆောင်းမိတ်ကြီးကတော့ဒီကျင်းပမှာထိတွေ့တာကိုဆွေးနွေးတာကိုတွေ့ရတဲ့လုပ်ငန်းရှင်တွေတော့ကိုကိုယ်လည်းမြင်တွေ့နေတဲ့အခြေအနေအရာကိုရောလက်ရှိမှာစီးပွားရေးအခြေအနေကဘယ်လောက်ထိထိခိုက်နေပြီလို့ဆရာတွေ့ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟိုတိုင်းပြည်စီးပွားရေးတော့ဟိုထိခိုက်နေပါတော့တိုင်းရိုက်ထိခိုက်တာတွေဒေသကုန်သွယ်ရေးတို့ကြည့်သွားလုပ်ငန်းတို့ဒီစားပြီးရင်တိုင်းရိုက်ထိခိုက်တာတွေရှိနေပြီနောက်ကျွန်တော်တို့ထုတ်ကုန်လုပ်ငန်းတွေမှာလည်းထိခိုက်တာရှိတယ်ကမ္ဘာဘဏ်ကတော့နေ့ရက်တိုင်းထိခိုက်တယ်လို့စောစောပိုင်းကမှန်းထားတာရှိပါဒါပေမဲ့ဆရာဦးတော်ဖေဝင်ပြောဆိုပဲဒီတဲ့ပို့နိုင်ပါတယ်ပို့နိုင်တယ်ဆိုတော့ဟိုခက်တာကကျွန်တော်စီမှာမှန်းရခက်တာကတိုင်းပြည်တရားဝင်စီးပွားရေးရှိသလိုခမရခက်တဲ့ပုံမှန်မဟုတ်တဲ့စီးပွားရေးကဏ္ဍလည်းရှိနေတာ။ရှိနေတော့မှတ်ရတော့တော်တော်ခက်ပါတယ်။ဒါပေမဲ့ဈာရခိုင်တုံးနဲ့ဆရာခိုင်တုံးကြားထိခိုက်သွားနိုင်နေဆိုတော့ဟိုဒါလက်တွေ့ကြရလို့ယူဆပါတယ်။
ဟုတ်ကဲ့။တော့အခုကလည်းပဲကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့စီးပွားရေးတွေပြန်လည်ထူထောင်ဖို့ဆိုပြီးတော့ CERP ပေါ့နော်။ပြန်လည်
ဟုတ်ကဲ့
ထူထောင်ရေးစီစဉ်လဲအကောင့်တွေပေါ်နေတာ
ကို
တွေ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစရုပ်တော့အရေးချင်းငွေချပေးတယ်ဆိုပြီးတော့ကျွန်တော်တွေ့တိုက်ပါတယ်လုပ်ငန်းတွေကိုချပေးနေတာ
ဟုတ်ကဲ့ဆ
ရာဦးဆုံးပြန်ကြည့်တော့အခုဒီ CERP ကိုအကောင့်တွေပေါ်နေတာတိုးတက်မှုတွေမြင်နေရပြီလားဆရာ
အမြင်နေရပါပြီခင်ဗျာ CERP ကကျွန်တော်တို့သူ့မထွက်ခင်ကတည်းကလည်းပဲတချို့ဥစ္စာတွေကအစိုးရအဖွဲ့အနေနဲ့လုပ်နေတာရှိပါတယ်ဒါကြောင့် CERP မှာကိုပဲခင်ဗျားတို့လည်းပဲလေ့လာရင်သိပါလိမ့်မယ်အဲ့ဒီမှာကိုပဲပါလဲဆိုတော့ဟိုလှုပ်ဆောင်ရမယ့်ကိစ္စဆိုတာမှာတန်းတန်းတန်းဆိုတဲ့ဥစ္စာလေးတွေလည်းပါပါတယ်ခင်ဗျအဲ့ဒါဆိုရင်သူကဒီစီရပြီးတရားဝင်မကျင်ညာခင်ကလေးကလုပ်နေတာပေါ့နော်ဥပမာအဖြစ်ဆိုပါဆိုပန်တိုးနှုံးလျှော့တာလို့ဟာမျိုးပေါ့နော်အဲ့ဒါတွေကစပြီးတော့လုပ်နေပြီးပါပြီလုပ်ခဲ့ပြီးတဲ့ဥစ္စာကြီးလည်းရှိပါတယ်နောက်ပြီးတော့မှ as soon as possible ဆိုတဲ့ဥစ္စာတွေကလည်းပဲသူတို့လုပ်နေတာအခုဆိုလို့ရှိတော်တော်လေးခရီးရောက်နေပါပြီခင်ဗ
ျဟုတ်ကဲ့ကျောင်းမိတ်ကြီးအနေနဲ့ရောဒီ CRP ရဲ့တက်ရောက်မှုဆရာဘာတွေတွေ့ထားပါပြီလဲခင်ဗျ
ဟိုအကောင့်တွေဖော်နေတာကျွန်တော်တို့တွေ့နေရတယ်တွေ့နေရတယ်ဆိုတော့ကဘုံလုံးလျှော့တာတို့ဒီချင်းငွေအမှတ်ကတွေ့ကြိုးစားနေတာတို့ဒါတွေဆရာတော်ကပဲကျူပြောလှုပ်ထားနေတာတွေအခေါ်လျှော့တာတွေဒါတွေတော့ကျွန်တော်တို့တွေ့နေရတာပေါ့နော်
ဟုတ်ကဲ့
ဒါပေမဲ့သူ့ရဲ့အကျိုးသက်ရောက်မှုကပြင်လောကလက်တွေ့စီးပွားရေးနယ်ပယ်မှာတည်ရလားမမြင်ရသေးဘူးအချိန်လဲစောသေးတာလဲဖြစ်ကောင်းဖြစ်နိုင်တယ်နောက်ပြီးတော့ကျွန်တော်တို့အခု budget တင်လာတဲ့ခါမှာဒီနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကသူတို့အတွက်ပြန်တောင်းတဲ့ပမာဏဟာအစိုးရကတော့ဒီဘူဘန်ကနေပြီးတော့ဒါနကုလစီးရပြီးမှပါတဲ့ချက်ပေါ့နော်ဘောဘောကလည်းဝီချီရဲ့ပမာဏနဲ့ဆိုရင်ပူတော်များနေလေတဲ
့ဟုတ်ကဲ့
ဆိုတော့သူခတ်တဲ့ရင်နဲ့သူသုံးနေတာလေလေတလုံးဖြစ်နေတဲ့အခြေအနေရှိတယ
်ဟုတ်ကဲ့
အဲ့တော့အားမရဘူးလို့အားမရနိုင်သေးဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်ပြောရင်ကျွန်တော်ရှေ့ပိုင်းမှာအစောပိုင်းတော့ဒီစီးရပြီးဆက်ထွက်တဲ့အစောပိုင်းတော့ကျွန်တော်သတိထားမိတာတချို့လုပ်ငန်းရှင်တွေကစောရကတက်တာတွေရှိပါတယ်သူတို့လူလာကဘလောက်ပေါ့နော်တကယ်တကယ်ရတာကြတော့ဟိုစင်ပါစပ်နှမ်းပတ်တယ်လို့ပဲလို့ပြောတဲ့အခါကျတော့အဲ့ဒီပုံမှာရောစီးရပီကိုအကောင့်ထဲပုံနေတဲ့လူတွေသတိထားမိပါရဲ့လားဆရာဒီလိုလုံလောက်လောက်ပေးနိုင်ဖို့လားလာကရောဘလို့လဲဆရာလူငန်းရှင်တွေဘက်ကသူတို
့ဘလောက်ပေးလဲဒါကတော့လုံလောက်လောက်လောက်ပေးနိုင်ဖို့ဆိုတာတော့ဟိုငွေကြေးအခက်အခဲပေါ့ဗျာခင်ဗျားတို့လည်းပဲသိပါလေဗျာဟိုဟိုဘတ်ဂျက်ကစရရလည်းပဲလုံငွေပြနေတာကိုလုံငွေပြနေတဲ့ဘတ်ဂျက်နဲ့အခုဆိုလို့ရှိရင်ထပ်ပြီးတော့လုံငွေလည်းပဲတိုးသွားမယ်ပေါ့နော်အဲ့တော့အစီအစဉ်တွေလုပ်တဲ့အထက်ထဲမှာလုံငန်းရှင်တွေကိုကူညီဖို့လို့ရာဆိုပြီးတော့ကစီစဉ်တာကတော့ပထမစီစဉ်တဲ့ဥစ္စာတော့မှန်ပါတယ်သူတို့လုံငန်းရှင်တွေဘက်ကကြည့်လို့ရှိရင်စင်စာနံပါတ်သူတို့ပဲဖြစ်ပါတယ်ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ကဒီဟို IMF ကရော IDA ကရောအဲ့ဒါချင်းငွေတွေပေးတာရှိပါတယ်ချင်းငွေဆိုလို့ရှိရင် IMF ကပေးတဲ့ချင်းငွေဆိုတော်တော်များတယ်ပေါ့နော်အဲ့ဒါတွေပါသုံးနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကအဆင်ပြေသွားလောက်ပါတယ်အဲ့ဒါကိုလည်းပဲဘလောက်ချင်းငွေရတယ်ဘူးဒီဘူးဒီရတယ်ဆိုတာလည်းပဲသတင်းစာထဲမှာချက်ပြီးတော့ကြီးညာနေတာကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီဘက်ကကျွန်တော်တခုလေးပေါ့နော်စောပိုင်းဒီချင်းငွေထုတ်ပေးတဲ့အထက်မှာဆိုရင်ဒီဝင်ကြီးနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းပါလို့ဝေဖန်တာတွေလည်းရှိပါတယ်ဆရာအဲ့ဒါကရောဘယ်လိုများဖြစ်သွားတာပါလဲစပါးတော့ပြောပြနိုင်ပါမလဲ
အဲ့ဒါကတော့ဗျာဒါကတော့ဒီလိုပဲဖြစ်ချင်းလည်းပဲဖြစ်နိုင်တာပေါ့နော်ဒီမှာဟိုချင်းငွေရဖို့လို့ရအတွက်လုပ်ငန်းတွေကိုဟိုလားဟိုတတ်မှတ်တဲ့ပေါင်တွေကဝင်တဲ့လုပ်ငန်းတွေကိုချိန်ဖို့ဆိုပြီးတော့ကလျှောက်လာတွေတင်ခိုင်းတယ်ဗျာ
ဟုတ်ကဲ့
အဲ့လျှောက်လာတွေတင်တဲ့အပေါ်မှာရွေးချယ်တာပေါ့ဗျာအဲ့တော့အဲ့ဒီရွေးချယ်တဲ့အထက်မှာတော့ကဖြစ်လေဖြစ်တာရှိတဲ့ပုံစံအတိုင်းပဲဟိုနီးစရာတွေကတော့ဖြစ်သွားနိုင်တာပေါ့ဒါတော့ရှိနိုင်တယ်လို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဝင်းခင်ရောအဲ့ဒီအပေါ်မှာဘယ်လိုနားလည်နေလဲဆရာ
အဲ့ဒါကမထူးဆန်းဘူးဗျာဒါကအင်မတန်ဟိုရှေ့ဆက်ပြီးတော့ထောက်ပံ့ပေးတဲ့ဆံမှာလဲဒါအများကြီးသတိထားမယ်ပြောင်းပြုတ်ပြင်ရမယ်သိစားလို့ကျွန်တော်တို့မြင်တယ်ဘာလို့လဲဆိုတော့ဒီတော့လည်းဟို relief ပေါ့ဟိုတက်တာကိုခါလေးပြန်ပြီးတော့နလန်သူကိုပို့ပြီးတော့တက်ဖို့တဲ့အကုန်လုံးကချိတ်ဆက်ပြီးတော့အမှောင
်ဟုတ်ကဲ့ဗျာ
တော့အမှောင်ဆိုတော့ဒီနေ့တစ်ခုလုံးကိုပြင်တဲ့အထဲမှာထည့်ပြင်မှရမယ်ဒီကိစ္စလေ
ဟုတ်ကဲ့ဆရာဆိုတော့ဆရာဦးဖေဖေဆိုတော့
ဒီ
ရပီကအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်တကယ်အောင်မြင်ဖို့ထီရောက်ဖို့လုပ်ငန်းတွေထူထောင်အောင်ပြန်ဖြစ်ဖို့ဆိုတော့မှဆရာဦးနဲ့ပြောသလိုတိုင်းပြည်ကဆင်းရဲတဲ့အခါကျတော့ဗန္ဒငွေပိုင်းချို့ချွင်းအားနည်းချက်ကတော့တည်ကြပါတယ်ဒါအပြင်တခြားဘယ်လိုအကန့်အသတ်တွေများရှိနေသေးလဲဆရာ
ပထမဆုံးပြောချင်တာတော့ဗျာ CRB ဟာတော့သူကခေါ်ထားတာတော့စီမံကိန်းလို့ခေါ်ထားတာပေါ့ဗျာသို့တော်လည်းပဲဟိုကျွန်တော်တို့ဒီပညာရရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်တော့စီမံကိန်းရဲ့လက္ခဏာရနေတော့တကယ်မကိုက်ဘူးပေါ့နော် CRB ဒီသူက program ပဲဗျာတကယ်တော့ဘာတွေဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်တွေကိုချပြထားတာပဲရှိတယ်လေအဲ့တော့အဲ့ဒီအစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့လို့ရအတွက်ငွေကြေးဘယ်လောက်လိုအပ်မယ်အဲ့ဒီလိုအပ်တဲ့ငွေကြေးကိုဘယ်လို finance လုပ်မယ်စတဲ့တိကျပြသားတဲ့ပုံစံမျိုးမပါဘူးဗျအဲ့ဒါကြောင့်လည်းပဲခုနအမေကန်လည်းပဲပြောတယ်ပေါ့နော်ကိုစပြီးတော့သုံးဖို့လို့ရတတ်မှတ်ပေးတဲ့ငွေအားဒါမလုံတော့ဘူးဒါသာခုနပြောသလိုပဲပေါ့နော်ဟိုပမာကျငွေအားဖြင့်ဘီလီယံ100ကိုစပြီးတော့သူတို့သုံးဖို့လိုရရှိပဲတယ်။အဲ့လောက်ပဲဒါလောလောဆယ်ကပေးနိုင်တယ်။အဲ့ဒီပေးတာတောင်မှပဲဘယ်ကပေးတာလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အရေးပေါ်ရမုံငွေရဲ့နောက်တစ်ခါဟိုလူမှုဖူလုံရေးမှာစုဆောင်ထားတဲ့ငွေတွေရဲ့အဲ့ဒါတွေနဲ့စပြီးတော့ပေးရတာခင်ဗျ။အဲ့ဒါပေးတဲ့အပြင်ကိုနောက် budget မှာဒီ2019-20 budget ပေါ့နော်။အခုလက်ရှိအကောင့်ထဲပေါ်နေတဲ့သုံးနေတဲ့ budget ။အဲ့ဒီ budget ကအများဆုံး 10% အဲ့ဒါကိုပါပြန်ပြီးတော့ဒါအဲ့ဒီကပိုက်ဆံနဲ့သုံးမယ်ဆိုပြီးတော့သူတို့အစီအစဉ်ထဲမှာထည့်ရေးတယ်ခင်ဗျအဲ့ဒီမှာလည်းပဲ 10% ဆိုတာမှာအကုန်လုံးကိုဖျားရိုက် 10% လည်းမဟုတ်ဘူးဗျာ maximum 10% ဆိုတော့အဲ့ဒီမှာလည်းပဲရှင်းရှင်းပြောပြီးစေစစ်ကြတာပေါ့ဗျာ
ဟုတ်တယ်ခင
်ဗျဟိုဝန်ကြီးဌာနတွေကအလားသူတို့ကလက်ရှိအကောင့်တွေပေါ်နေစေဖြစ်တဲ့အတွက်ကြောင့်မို့လို့အလားဘလောက်တော့ဖြစ်ရင်လက်လွန်နေတယ်ဆိုတဲ့ပုံစံမျိုးတွေဖြစ်တယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ 19 budget ရဲ့ဟို 10% ပေါ့နော်အဲ့ဒီကနေဖြတ်မယ်ဆိုတာပြောလိုက်ပြမယ်အဲ့ဒီဒီ CRB ထွက်လာတဲ့အချိန်မှာကလွတ်တော်မှာ supply budget ကရောက်နေပြီ
ဟုတ်ကဲ့
အဲ့တော့အဲ့ဒီ supply budget ကိုလည်းအခုလွတ်တော်ကအတည်ပြုပေးလိုက်ပြီဆိုတော့အဲ့ဒီ budget ထဲကပါသလားမပါဘူးလားပေါ့နော် including ဟိုလား supply လားနော် excluding supply လားစားတယ်အဲ့ဒီအချက်ကလည်းပဲရှင်းရှင်းလင်းလင်းမပါဘူးခဗျဟု
တ်ကဲ့
အဲ့ဒါကြောင့်မလို့ငွေရေးချေးရေးအရာပြောရင်လိုအပ်တလောက်မဖြစ်ဘူးဒါကြောင့်ရတဲ့လူတွေကလည်းပဲလုံလုံလောက်လောက်မရဘူးဆိုတာကလည်းဖြစ်နိုင်စရာရှိတယ
်ဟုတ်ကဲ့
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနကကျွန်တော်ပြောတဲ့အတိုင်းပေါ့နော် IDA တို့ဒီ IMF တို့ကနေပြီးတော့ချိမဲ့ပိုက်ဆံနေရှိတယ်အဲ့ဒီဥစ္စာကိုလည်းပဲလွတ်တော်မှာစီမံဘာနာဆက်မှုဒုတိယဝန်ကြီးတင်ပြသွားပြီးပြီပေါ့နော်အဲ့ဒီချင်းငွေတွေပါရမယ်ဆိုလို့ရှိရတော့ပိုးပြီးတော့ကလုံလုံလောက်လောက်ကလေးပေါ့နော်အများကြီးများများတတာလေးပေးနိုင်လိမ့်မယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆောင်းမင်းခင်ရောဒီ CRB ကိုကြည့်ပြီးတော့ဆရာအနေနဲ့ဘယ်နေရာမှာလိုအပ်ချက်ရှိနေတယ်လို့ဆရာတွေးမိတယ်ခင်ဗျ
CRB နေနေကတော့သူကအစိုးရရန်တရားပေါ်မှာမူတည်ပြီးတော့ဘလာတော့မှာဟုတ်ဗျာကမ္ဘာဆိုတော့ဟိုငကူတွေကတိုင်းပြည်မှာလွန်ခဲ့တဲ့နှစ်ပေါင်းများစွာရောပြီးခဲ့တဲ့နှစ်တွေမှာရောတိုးတက်ဖွံ့ဖြိုးရေးအတွက်ဟန်တာဖြစ်နေတဲ့အချက်တွေကဘက်ဆုံပေါ့နော်ဘက်ဆုံကရှိနေသေးတာရှိနေသေးတော့အခုလိုရေးပေါ်ဖြစ်လာတဲ့ချိန်မှာခုနကဗန္ဒန်ငွေသုံးဆွဲမယ်ဆိုတဲ့ချိန်မှာတောင်းမှဟိုဘီလီယံတရားဆိုတာကအင်တာနက်ရုံနဲ့မကဘူးကျွန်တော်တကယ်ချင်းလွတ်တော်ကိုယ်စားလှယ်တယောက်စကားနဲ့ပြောလို့ရှိရင်ဘီလီယံ100 200 300ဆိုတာကအစိုးရဘတ်ဂျက်ထဲမှာဘယ်နေရာမှဆိုသူအစိုက်ထုတ်လို့ကလော်ထုတ်လို့ရတယ်လို့သူကအဲ့လိုသုံးတယ်ဆိုတော့အဲ့လိုရှိနေတယ်ဆိုလိုတာကဘတ်ဂျက်ကဖုံးပွားပြီးတော့မလိုတဲ့ဟာတွေကအများကြီးရှိနေတယ်ဆိုတော့ဖြစ်တ
ယ်ဟုတ်ကဲ့
ဖြစ်တော့အဓိကအရေးကြီးတာကအကောင့်ထဲပေါ်တာပေါ့နော်ခုကအစီအမံဓာရီဓာရီဓာရီလုပ်မယ်ဆိုပြီးအဲ့ဓာရီရဲ့တက်ရောက်မှုနော်အကျိုးရှိဆုံးတက်ရောက်မှုအကောင့်ထဲပေါ်နိုင်တဲ့အခြေအနေမှာအဓိကအားလေးနေမှာ
ဟုတ်ကဲ့ဆိုတော့ဆရာဦးတော်ဖေဖေဒီ CRB ကိုကောင်းတဲ့ပေါ်တဲ့နေရာမှာခုနောက်တော့လိုအပ်တဲ့လုပ်ငန်းတွေကရှောက်ရှောက်ပြီးတော့ချပေးဆိုတော့ကျွန်တော်တို့ဒီနေရာမှာဒီပွင့်လင်းမြင်သမှုမျှတမှုအဲ့ဒီအပိုင်းတွေရောအနေနဲ့ရောခိုင်မာဘယ်လောက်များရှိလဲဆရာ
အဲ့ဒါတွေကတော့တိတ်ကြော်လဲပွင့်လင်းမြင်သမှုလဲမရှိဘူးတော့အကူလောက်တဲ့ပုံစံမျိုးတော့လည်းပဲမတွေ့ရဘူးဖြစ်လို့လဲဆိုတော့ဒါအရေးပေါ်စီစဉ်ရတာဖြစ်နေတယ်အရေးပေါ်စီစဉ်ရတာဖြစ်နေတော့ဆိုတော့ခုနပြောတဲ့အတိုင်းပဲပေါ့နော်ဟိုပေါ်လက်တင်ရဆိုတော့ခေါ်ပြီးတော့ကျွေးချက်တာမျိုးလဲပဲရှိကောင်းရှိနိုင်တာပေါ့ဗျာဘောကတော့တိတ်တော့လည်းပဲခိုင်လို့မှုတော့အာကိုလောက်တဲ့အဆင်တော့မရောက်ဘူးလို့ပဲယူဆရမှာပေါ့
ဟုတ်ကဲ့ဂျောင်းမိတ်ခင်နေနဲ့ရောဒီစီမံကိန်းကိုအောက်ထည့်ပေါ်တဲ့နေရာမှာကျွန်တော်တို့ကလည်းအားလုံးတိတာမြင်တာလူတွေကလည်းပဲရတဲ့လူတွေကလည်းပဲညှက်တာတယ်လို့ခန်းစားတဲ့အခြေအနေမျိုးဆရာဘယ်လိုမြင်လဲဆရာ
ဟုတ်ဟိုကျွန်တော်ပြောနေကြရှိတယ်ဘာဖြစ်နေလဲဆိုတာသိလို့ရအမှန်တကယ်ဘာဖြစ်နေလဲဆိုတာသိလို့ခလာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကိုအဓိကလဲပတ်နေတဲ့ဒီပုဂ္ဂလိကဒဏ္ဍာမှာအခုရွေးနေတဲ့တိုင်းပြည်စီးပွားရေးကသူ့အနေနဲ့ဆိုတိုးတက်နေတာရွေးနေတာရှိတယ်။ဒါကလည်း organically လို့ပြောရမယ်ထင်တယ်အချမ်းမြင်တော့။ဘာကြောင့်လဲဆိုတော့သူ့ဟာသူသွားနေတာ။ဆိုတော့အဲ့ဒီသွားနေတာမှာတကယ်လဲပေါအောင်လုပ်ကင်နေတဲ့လူတွေကအစိုးရအကူအညီကနောက်သက်ဆိုင်ရာဖွဲ့စည်းဘာညာနဲ့ထိဆက်တာမျိုးမရှိဘူး။သူ့ဟာသူလုပ်ကင်နေရတယ်။ဆိုတော့အဲ့ဒါမျိုးဒီကူအချိန်လေးကိုတိပြီးတော့အဲ့ဒါတွေကိုဖြည့်အောင်လုပ်နိုင်မှရတယ်။အဲ့လိုလုပ်နိုင်မယ်လုပ်ဖို့ဆိုရင်တော့ကကျွန်တော်တို့လက်ရှိရန်ရာနဲ့မတိအောင်အခုတော့လုပ်ငန်းအဖွဲ့တွေကတို့ဟလာကုစားရေးမှာဖြတ်ပြီးတော့ဖွဲ့လာတာတော့ရှိပါတယ်။သို့တော့ဘုမုံလေးလေးမိမိသားသားဘယ်လိုစီကံချက်တွေနဲ့တော့သွားမယ်။ဟလာလက်တွေ့အခြေအနေနဲ့ကြိုက်ပြီးတော့ဘယ်ဟာတွေကိုတော့ဘယ်တော့ရှော့ပေးမယ်ဆိုတဲ့ဟလာတတိုင်းဒီလုံးတိတာတဲ့ပွင့်လင်းမြင်တာမှုမျိုးနောက်ပြီးတော့အပြန်အလှန်ထင်းကြောင်းမယ်အဖွဲ့အစည်းမျိုးပေါ့နော်တိကြားနော်တိအောင်လုံးနိုင်တဲ့လှုပ်ဖွဲ့မျိုးဒီသူခံရလိုက်ခံရလိုက်ပေါ့နော်။ဒီနေရာမှာတကူတွေကအရင်ခေတ်တည်းအမွေခံလာတဲ့ဖွဲ့စည်းရေးကြီးပဲအားကိုးတာမျိုးတဲ့နောက်ပြီးတော့ဟိုကျွန်တော်တို့လုပ်ငန်းရှင်ကြီးတွေကိုအားကိုးတာမျိုးတဲ့သူကဏ္ဍတွေကိုဟိုတွေတွေ့ချချင်းစပြီးတော့ပေါ့ဗျာဥမာအလားကြီးသွားလုပ်ငန်းလုပ်ဟာမျိုးဆိုရင်မှတ်မှတ်တဲ့ဒီယောဂကပ်ပြီးမှသူကအချိန်ကိုဆုံးနေမှာပါပြီမဲ့ကျွန်တော်တို့ပြန်ပြီးတော့ထူထောင်မှုဆိုရင်သူကချက်ချင်းတက်လာနိုင်တဲ့ကဏ္ဍတွေမပါဘူးနောက်ပြီးတော့တခါခုစားပြီးတော့ပြန်ပြီးတော့လလန်ထူဖို့ဒါလားသူမကဘူးဒီကာယောဂါပေးဘူးအခွင့်ကောင်းယူပြီးတော့ပို့ပြီးတော့ရှေ့ကိုတက်နိုင်မှုဆိုတာမျိုးထိဘလာချိတ်ဆက်သွားမယ်ဆိုရင်ကျွန်တော်တို့ဒီချစဉ်းစားအချိန်စားပြီးတော့
ဟုတ်ကဲ့
ဆရာဆရာဦးဆုံးဘုရင
်ဟုတ်ကဲ့
ဒီဒီဒီကဒီအပီစီမံကိန်းမှာက
ဟုတ်ကဲ့
ခုနလိုပြည်သူဆုံးကောင်းမွန်တဲ့စီမံကိန်းတစ်ခုမဟုတ်ဘူးလိုအပ်ချက်တွေရှိတယ်အားလည်းချက်တွေရှိတယ်ဆိုတော့ကျွန်တော်တို့တကယ်အလုတ်ဖြစ်နိုင်မယ်ဒီဥစ္စာကတကယ်အထောက်အကူတိုက်ပြီးစီပေါ်ရေးပြန်ပြီးလန်ထူဖို့တကယ်အထောက်အကူဖြစ်နိုင်မယ်လို့စိတ်ကြလက်ချပြောနိုင်ပါ့မလားဆရာ
သူကတော့ဗျာအခုလောလောဆယ်အပြင်သူ့နာမည်မှာလည်းပဲပါပါတယ်ဟာဒီ COVID-19 ကြောင့်ဖြစ်လာတဲ့ခြေနေတွေကိုကုစားဖို့လို့ရာအတွက်ပထမအကြီးဝဲတာပေါ့နော်အဲ့ဒီကုစားဖို့လို့ရာအတွက်တင်ဆိုလို့ရှိရင်တော့ဒါအတင်တင်ကြည့်အောင်မှုရှိမှာပါဒါမှမဟုတ်အဲ့ဒီမှာပဲသူအချက်တွေတော့ရှိတာပေါ့ဗျာထိခိုက်မှုတက်တာအောင်ဆိုတဲ့အခြေအနေမှာကိုပဲလုံသားတွေနဲ့ပတ်သက်လို့ကြတော့ကကျွန်တော်အမြင်ပြောရလို့ရှိရင်တော့တိကျပြတ်သားမှုလိုတယ်နောက်ထိရောက်မှုလည်းပဲလိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
လုံသားတွေနဲ့ပတ်သက်ပြီးတော့သူကပြောထားလဲဆိုတော့ကကျွန်တော်လူမှုဘုလုံးကြီးအဖွဲ့ဝင်လုံသားတွေအနေနဲ့သူတို့ကျမကြီးစောင့်ရှောက်မှုခံစားခွင့်အဲ့ဒါကိုတကယ်လို့အလုတ်ကနားရရင်လည်းပဲ6လကနေတနေ့ထိတိုးပြီးတော့ခံစားခွင့်ပေးမယ်စေကူတာရေးနဲ့စခရီးစရိတ်ကိုလည်းပဲ6လကတနေ့ထိတိုးပေးမယ်နောက်ပြီးတော့မှ liver intensive infrastructure လုပ်ငန်းတွေကိုလည်းပဲဖန်တီးပေးမယ်လို့အဲ့ဒီလောက်တော့ပါတယ်ဗျ။ဟု
တ်ကဲ့ဒ
ါပေမဲ့လို့အဲ့ဒီလုံသမားတွေရဲ့ဒေါ်လာဆယ်ခံစားနေရတဲ့အလုတ်ပြုတ်တဲ့ပြဿနာကိုတိတိကျကျပေါ့နော်။ဖြည်းဖြည်းရောက်ဖြည့်ရှင်းမပေးနိုင်ဘူးလို့ထင်တယ
်။ဟုတ်ကဲ့ခင်ဗျာ
။နောက်အဲ့ဒီမှာလိုအပ်တာကတချို့တိုင်းပြည်တွေမှာဆိုရင်မလုပ်ပေးလဲဆိုတော့လုပ်ငန်းရှင်တွေကိုမျိုးလိုအလုတ်သမားတွေအလုတ်မဖြုတ်နဲ့။အဲ့ဒီအတွက်ကိုအလုတ်သမားကိုပေးမဲ့လာကရဲ့ဗင်နရာဂိုင်နှုံးကိုတော့ဖြစ်ရင်အစိုးရကနေပြီးတော့ပံ့ပိုးပေးမယ
်
ဆိုတဲ့အစီအစဉ်မျိုးလုပ်တော့အလုတ်သမားတွေမှာဒီ COVID-19 အတွက်ဒုက္ခမရောက်သွားဘူး
ဟုတ်တယ
်နောက်ဆက်ပြီးတော့အလုပ်ရှိတယ်အဲ့ဒီလိုအစီအစဉ်မျိုးကျွန်တော်တို့မှာမပါဘူးရ
ဟုတ်ကဲ့ဟုတ်ကဲ့
ပို့ပြီးတော့ခံစားရတာတော့အလုပ်ရှင်တဲ့ကအလုတ်သမားတွေကပို့ပြီးတော့ခံစားနေရတယ်လို့ကျွန်တော်တို့မြင်ပါတယ်ခ
င်ဗျဟုတ်ကဲ့ကျောင်းမိခင်ရောအဲ့ဒါကိုသဘောတူလားအလုပ်ရှင်တွေထဲအလုပ်သမားတွေပို့ပြီးတော့ခံစားနေရတယ်ဆိုတဲ့အချက်နဲ့နောက်တစ်ခုကဒီတဲ့ပုံရောကောင်းအောင်မလုပ်နိုင်ဘူးမယ်လို့ဆရာမြင်တယ်ခင်ဗျ။အ
ဲသဘောတူပါတယ်ကျွန်တော်လေးဒီအလုပ်ရှင်ရောလို့တမအောင်ပေါ့နော်လို့တမအောင်ပို့ပြီးခံစားရဒီကြားထဲမှာကျွန်တော်တို့ဒီလူမှုဖွံ့ဖြိုးရေးရပုံတွေဆိုတာကလို့တမအတွက်နေလန်းလာလာသုံးနေတာဘယ်တော့မှမရှိခဲ့ဘူး။အဲ့ဒီကလည်းတမအောင်ဟိုလာဘီလီယံထောင်ချီပြီးတော့ရှိတယ်လို့ကျွန်တော်သိတာ။ဆိုတော့ဒီအမျိုးဟာဒီချိန်မှာသုံးမှုပဲ။သူသက်ဆိုင်ရာဥပဒေလည်းရှိတယ်နော်လူမှုဖွံ့ဖြိုးရေးကျေဆောင်ထားတဲ့လို့တမတွေခံစားခွင့်ရှိတာတွေရှိတယ်နော်အဲ့တော့ဒီနေရာမှာဒါမျိုးကိုသုံးပြီးတော့ခုနကဆရာပြောလို့ပဲကုန်ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့ဟာလာစိတ်ဝင်လို့ယူနေလေပေါအောင်လို့ဒီမှာလည်းလေပေါအောင်နော်ကျွန်တော်တို့ဒါလုပ်ဖို့တွေ့နော်ဒါမျိုးဒီကြားထဲမှာဒီဘီလီယံလီယာထဲမှာအဲ့ဒါလူမှုဖွံ့ဖြိုးရေးမှုငွေကဘီလီယံ50တွားထည့်ပြီးတော့ခုနကရှိတဲ့အခါနော်ဟိုတိတိရအောင်မဖြစ်ပြန်တော့အလုံးသမားဘက်ကဘယ်လူမှုဖွံ့ဖြိုးလို့ရမှုငွေကမီးတစ်ခါနာရတယ်လို့တော့ဖြစ်တယ်လေ
။ဟုတ်ကဲ့
။ဒါမျိုးတွေတော့ဖြစ်ဖြစ
်ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ကျွန်တော်အခုစွပြီးဆွေးနွေးသွားတဲ့ဟာတွေအားလုံးကိုခြုံပြီးတော့ကျွန်တော်တို့ဟိုလားအချုံနေတဲ့သုံးသပ်ကြည့်မယ်ဆိုရင်ဒီအကောင့်ထဲပေါ်နေတာမှလည်းလိုအပ်ချက်တွေရှိတယ်လို့တော့တော့လုံနေတယ်ပေါ့နော်။အကောင့်ထဲပေါ်နေနောက်ထပ်ဖြည့်ဆည်းမဲ့ဟာတွေလည်းပဲရှိတယ်ဆိုတော့ဒါတွေအားလုံးကိုကျွန်တော်ခြုံငုံပြီးသုံးသပ်ကြည့်ရင် COVID-19 ကြောင့်ထိခိုက်သွားတဲ့ဓာတ်ပစ္စည်းတွေကောင်းကောင်းပြန်ပြီးဒလန်ထူနိုင်ဖို့အချိန်ဘလောက်လောက်ကြာမယ်လို့အကြမ်းကြီးခန့်မှန်းလို့ရပါလဲဆရာဦးစောပြီးမယ်။
အဲ့ဒါတော့ဗျာကဘာနဲ့ချီပြီးတော့ဖြစ်တဲ့ပြဿနာဆိုတော့ကျွန်တော်တို့ကကိုတိုင်းပြည်နဲ့ကိုကြီးတွေပဲချီပြီးတော့မှန်းဖို့တော့တော်တော်ခက်တယ်ဗျာအခုကဘာမှာကိုပဲတချို့နေရာတွေမှာဆိုလို့ရှိရင်ဖြစ်ပွားနေစေတိတ်နေစေကိုအဲ့လိုအခြေအနေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကလည်းပဲဒီဟိုပြည်တွင်းစီးပွားရေးတင်ကြည့်လို့မရပဲနဲ့ကဘာစီးပွားရေးကိုပါချီပြီးတော့မှကျွန်တော်တို့ကအဲ့ကဘာစီးပွားရေးကောင်းမှလည်းပဲတချို့ကိစ္စတွေကကျွန်တော်ပြန်ပြီးတော့ထူထောင်နိုင်ပါဘူးအဲ့တော့မှန်းရတာတော့တော်တော်လေးခက်ပါတယ်ဒါမဲ့ကျွန်တော်တို့ကလုံနိုင်တော့အတိုင်းအတာနဲ့တော့ကျွန်တော်တို့ကလုပ်ရမှာပေါ့နော်လုပ်ရမယ်ဆိုတော့အခုကျွန်တော်စဉ်းစားမိတာတော့ပေါ့ဗျာပြန်လဲထူထောင်ဖို့လို့ရအတွက်အလင်းအမြန်ပြန်ပြီးတော့ထူထောင်နိုင်မဲ့လုပ်ငန်းမျိုးတွေဒါဦးစားပေးတဲ့အချက်တွေမှာပါမှာပေါ့နော်နောက်တစ်ခါပြည်တွင်းပြည်ကုန်ကြမ်းတွေကိုတော့ထပ်ဆင့်ပြုပြင်တဲ့တံမိုးမြင့်တဲ့လုပ်ငန်းမျိုးတွေပြည်သူလူထုရဲ့စားဝတ်နေရေးအတွက်အရေးပါတဲ့လုပ်ငန်းမျိုးတွေနောက်ဈေးကွက်ရှိတဲ့လုပ်ငန်းမျိုးတွေအလုတ်အကင်ဖန်တီးပေးနိုင်တဲ့လုပ်ငန်းမျိုးတွေအဲ့လိုလုပ်ငန်းမျိုးတွေပေါ့နော
်ဟုတ်ကဲ
့စာပေးပြီးတော့ကလုံးတင်တယ်အခုလည်းပဲချင်းဝေးတွေပါလေရလာတယ်ဆိုတော့အဲ့ချင်းဝေးတွေကိုလည်းပဲအဲ့ဒီခုပြောကျွန်တော်ပြောခဲ့တဲ့လုပ်ငန်းတွေမှာပို့ပြီးတော့ကထိထိရောက်ရောက်ဖြစ်အောင်ပေါ့နော်သုံးစွဲမယ်ဆိုရင်တော့အဲပို့ပြီးတော့ကအဆင်ပြေနိုင်လောက်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျောင်းမင်းခင်ရောခုနပြောတဲ့ဒီလုပ်ငန်းမျိုးအစားတွေအပြင်ကျွန်တော်တို့အချိန်ဘယ်လောက်ကြာမလို့ဆရာကရောမြင်ထားတယ်လေခင်ဗျ
ခုနဆရာဦးတော်ပေးဝင်ပြောလို့ပဲကျွန်တော်တို့ကကိုယ့်အချိန်နေနဲ့နိုင်ငံတကာအချိန်နေနဲ့နှစ်ခုတွဲပြီးစဉ်းစားရမှာဟုတ်နော်စဉ်းစားရမယ်ဆိုတော့
အဲ့ဒါကကိုဘယ်လိုမျိုးလဲပေါ့ဘယ်လိုဖြစ်လာမယ်လို့ကိုမအမြင်ရှိတယ်လေဒီပုံမှာဘလောက်စီမံခန့်ခွဲနိုင်မလဲသူရဲ့ဟာမျိုးပုံမှာမူတည်တယ်အဲ့လိုမူတည်ပြီးတော့သွားဖို့ကကျွန်တော်တို့ချိတိရရောခြုံပြီးတော့လည်းမြင်နိုင်သိနိုင်မှုလို့ပဲဆိုကြမိုင်းဝန်ကြီးဌာနကဦးစားပေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဦးစားပေးစင်းတွေအားရေးကြည့်တဲ့ကုန်ရည်ရင်းနဲ့ဒီထောက်ပံ့မှုဆောင်ရေး logistics ပေါ့ဒါမျိုးတွေကဦးစားပေးနံပါတ်1မှာပါမလားဘူးဆိုတော့ကိုယ်ကဏ္ဍနဲ့ကိုယ်အွက်လေးနဲ့ပဲမြင်နေတာမျိုးလာတကယ်ခြုံငုံပြီးတော့ချိတ်ဆက်ပူအောင်ပြီးလုပ်တာမျိုးကျွန်တော်တို့မှာမရှိဘူးမရှိတော့အဲ့လိုဖြစ်ခဲ့လို့ရှိရင်တော့ချိန်ကကြာမယ
်ဟုတ်ကဲ့
ဟိုအဲ့လိုမျိုးပဲနေကျွန်တော်တို့ခုနကကိုယ့်ချင်းနိုင်ငံတကာချင်းနိုင်ငံတကာချင်းဆိုတော့ဥမာနိုင်ငံကြီးကသူတို့ကိုသူတို့ပို့ပြီးတော့အားကိုးလာတာမျိုးနော်နောက်ပြီးတော့တရုတ်လိုနိုင်ငံကြီးမျိုးကိုအားမကိုးပဲနဲ့သူစီကလုပ်ငန်းတွေထွက်လာဘူးခုတည်းကကျွန်တော်တို့သိနေရတယ်နော
်ဟုတ်တယ
်ဒါမျိုးအချိန်ကြီးပုံမှာကိုကဟိုအကောင်းဆုံးခံစစ်ကတိုက်စစ်ဆိုလို့ပဲနော်အချင်းဒီပေါ်မှာအခွင့်အရေးယူနိုင်တဲ့ဒီစူးစားနိုင်မှဖြစ်မယ်အဲ့ဒီပုံပါမှုပြီးတော့ဒါကကျွန်တော်တို့အချိန်ကာလနဲ့ပြောရင်တော့တစ်နှစ်နဲ့နှစ်နှစ်ကြာတော့ကတော့ကျွန်တော်တို့အားထုတ်ရလိမ့်မယ်လို့ထင်တယ်ဒါပေမဲ့ကိုယ်ကိုယ်လုံးလုံးရေးကိုင်းဒီပေါ်မှာတော့အများကြီးမူတည်တာပါဟု
တ်ကဲ့ပါ
အခွင့်ကောင်းတော့ယူတည်ဒါဒီအခွင့်ကောင်းယူပြီးတော့အပြောင်းလဲကိုဖြစ်အောင်လုပ်တည်တယ်လို့ကျွန်တော်တို့ထင်ချာယူဆတယ
်ဟုတ်ကဲ့ပါခင်ဗျာကျောင်းစိုးဖေဖေနဲ့ဆောင်မင်းခင်တို့ညောင်စလုံးအချိန်ပေးပြီးပေါင်းဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆရာလိုပါပဲ
ဒီလိုစုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမေခင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုဒီကညအရေးကြီးတဲ့အစီအစဉ်များမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်ဘရာဇီးလ်နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မဲ့အစီအစဉ်ကိုသတ်မှတ်ချိန်တန်နေရဆော့ပြီးတော့ဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးဆောင်ရွက်တဲ့အနေနဲ့ကြာတာပြည်နေ့မှာစတင်အသက်ဝင်မဲ့ဒီအစီအစဉ်ကိုခုလိုဆော့ပြီးသတ်မှတ်လိုက်ရတဲ့အကြောင်းရင်းကိုတော့သမ္မတအင်ဂျီရောကမပြောပါဘူး။ဘွန်ဟော့ပကင်းစ်တက်တိုရဲ့စစ်တမ်းအရဘရာဇီးလ်နိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာကိုဗစ် -19 လူနာအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။အဲ့ဒီလိုအလားတူကမ္ဘာ့ချမ်းမြို့တွေကိုတော့တရုတ်၊ဗြိတိန်၊အီရန်အလနဲ့ရောပါရှန်ငန်အေရီယာထက်က26နိုင်ငံခီးသွားတွေကိုလက်ချမှတ်ခဲ့ပူပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြာစင်လာတဲ့နိုင်ငံတွေမှာကန့်သတ်ချက်တွေအစိုးရတည်းဖြည့်လျှော့ပေးလိုက်ရင်ဒုတိယကျော့ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ပိုကူးစက်မှုတွေကြာစင်သွားတာကြောင့်ဒီလိုဆက်သက်ကြာစင်သွားလိမ့်မယ်လို့ယူဆထားလို့မဖြစ်ပါဘူး။အခုလက်ရှိကာလမှာဒုတိယအကျော့ပိုကူးစက်မှုပြန်မြင့်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာမိုက် ရိုင်ယန်ကတင်လင်းလာနဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားတော်တာပါ COVID-19 ကပ်ရောဂါပထမလှိုင်းကိုကမ္ဘာလုံးရင်ဆိုင်နေရဆဲဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူးစက်မှုကျဆင်းသွားပေမဲ့အမေရိကတိုင်းအလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များများမှာပိုကူးစက်မှုတွေလက်သလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးတော်ပါတယ်ဥရောပနဲ့အမေရိကတိုင်နိုင်ငံတွေမှာပိုကူးစက်မှုတွေဒုတိယကျော်ဖြစ်မလာအောင်လူစုလူဝေးရှောင်မြည်လူခွဲဖို့ညွှန်ကြားချက်တွေခြေအားခံစောင့်ကြည့်တဲ့ဥက္ကဋ္ဌပိုစစ်စင်ဆက်လက်ချမှတ်ဆောင်ရွက်တော့လဲဒေါက်တာရိုင်ယန်ကတိုက်တွန်းတော်ပါတယ်။ကပ်ရောဂါနဲ့အလူလဲခံထားတဲ့ဥရောပတိုင်နိုင်ငံတွေနဲ့အမေရိကန်ပြည်တော်စုမှာကပ်ရောဂါထိန်းချုပ်ရေးကဏ္ဍကြေကြောင်းပိုကူးစက်မှုထိချုပ်နိုင်ခဲ့ပေမဲ့လည်းနိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်ပြီးလ16ရက်နေ့ကကြေးရွာတရွာမင်းရှုဖြစ်စီခင်ရပြီးအိန္ဒိယလောက်မင်းလောင်ပြက်စီခဲ့တဲ့ကိစ္စကိုပလိုင်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။ဂျူရူကရပ်ယူထားတဲ့ပုံအရရခိုင်ပြည်နယ်မြဝမြို့နယ်အတွင်းကလက်ကကြေးရွာမှာအင်ဂျင်နီယာဝန်ကြီးမင်းလောင်ခဲ့တာကိုတွေ့ရှိရတာဖြစ်တယ်လို့ HRW အဖွဲ့ရဲ့မေလ26ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ကကြေးရွာမိရှုခံရတဲ့အချိန်တွင်မေလ16ရက်နေ့နေ့လယ်2နာရီနဲ့ညနေ5နာရီလောက်အထိမှာစစ်တပ်ကအဲ့ဒီရွာနာမှာတာနေခဲ့ကြောင်းနဲ့စစ်တပ်ရွေးသွားအပြီးမှာပြစ်ခတ်တံတွေကြားရပြီးမိခိုးတွေထွက်ပေါ်လာသလို drone ရန်အစင်ကိုလည်းတွေ့ရတယ်လို့မျက်မြင်တွေကကပ်ပါပြီးတော့ HRW ကပြောဆိုထားပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစေတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်များနဲ့ကမြန်မာပြည်သူအားလုံးကျေးဇူးရှင်လာပါသေးရှင်။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.